သာသနာနှစ်2561ခုနှစ်ကောဇာတိဂရီ1399ခုနှစ်ကစုံလပြည့်ကျော်4ရက်ခရစ်နှစ်2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အရေကောင်တီဆန်ကိပရိယေစီတီဒေါက်တာမောင်မောင်တိုမီယူသမီးမချူတဲမောင်မိသားစုများဤဓမ္မဇက်ကုဓမ္မယုံတော်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤမဟာတတိပဌံဝိပဿနာလုပ်ငန်းစဉ်တရားရှုမှတ်အားထုတ်ပွဲမှာချိန်ပြည့်ရှုမှတ်ပွဲများအားထုတ်ကြတဲ့ယောဂီသူတော်စင်များနဲ့ဓမ္မသာဝနာကုသိုလ်တူလာရောက်စီပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုကိုကြီးဒီကနေ့ဓမ္မဒါနတရားလူပေးလူမှာကတော့အင်္ဂုတ္တရနိကေမှာအင်းဇာတကနိဗ္ဗာန်မှာလာတဲ့ကေရာရဆိုတဲ့ဇတ်တော်လေးကိုဘဝတာဝန်ကြည်ပြုံပါစေဆိုတဲ့နာမည်လေးပေးပြီးတော့ကိုကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာပါတရားတော်ရဲ့အမိကပါလေဘဝတာဝန်ကြည်ပြွန်ပါစေ။အေးမိမိရလာတဲ့ဘဝမှာတာဝန်တွေကြည်ပြွန်ဖို့မလိုအပ်ဘူးလား။လိုအပ်ပါတယ်ဗျာ။မိဘဟာလည်းမိဘရဲ့တာဝန်ကြည်ပြွန်ဖို့လိုအပ်တယ်။အဲ့ဒီလိုလိုအပ်တယ်လို့သားသမီးကလည်းပဲသားသမီးတာဝန်ကြည်ဖို့မလိုဘူးလား။လိုပါတယ်ဗျာ။အေးရလာတဲ့ဘဝမှာဒီတာဝန်ကြည်ဖို့ပဲ။ဒါကြောင့်မို့ဘဝတာဝန်ကြည်ပြွန်ပါစေဆိုတဲ့တရားတော်လေးကိုဘုန်းကြီးဓမ္မဒါနဒီနေ့အမေများနေ့မှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာပါအမေများနေ့ဆိုတာဘုန်းကြီးကြားဘူးတာတချို့ပါလေကြားတော့ကြားဘူးပါလေဘုန်းကြီးတို့မြန်မာနိုင်ငံမှာတော့သိပြီးတော့ဒါကိုကြီးကြီးကျယ်ကျယ်လုပ်ကြတာသိမရှိဘူးလို့ထင်ပါတယ်ဒီမှာကတော့အမေများနေ့ဆိုပြီးတော့မိဘများမိခင်များကိုဒီနေ့အမှန်ရတဲ့နေ့မှတ်ရပြီးတော့ပန်းများပန်းချင်းများပေးပြီးတော့အဲဒီမှာမုံမုံမြတ်မြတ်အနေအချင်းစားကောင်းတော့ဖွဲ့ရကျွေးမွေးကြတယ်လို့ဒီလိုဘုန်းကြီးကဥွေးကျူကိုမေးကြည့်လို့အနိကဘုန်းကြီးနာလာတာလဲဥွေးကျူပဲရှိအောင်ဥွေးကျူကိုမေးကြည့်အဲဒီမှာမေးကြည့်အမေများနေဆိုတာဘာလို့လောက်တာလဲလို့မေးကြည့်တယ်အဲတော့ဘုန်းကြီးကဒီလောက်နေတော့အမေများနေကိုဒီလောက်တတိယအောင်နေတော့ဘုန်းကြီးမကျေနပ်ချင်အမေကိုဒီလောက်အမေကျေးဇူးတွေကိုတည်တယ်ဆိုရင်ဒီချက်မကအမေကိုဒီနေ့ကြာကြာနာနာအမေကိုရင်မိုးချူပေးရမယ်။တန်းတန်းရှင်းရှင်းအဝတ်တည်စားတဲ့တွေဝတ်ဆင်ပေးရမယ်။နေရာထိုင်ခင်းကောင်းမွန်တဲ့နေရာမှာထားပြီးဒီကနေ့ကြာကြာနာနာအမေရဲ့လိုအပ်ချက်တွေကိုအားလုံးဖြည့်ဆည်းပေးရမယ်။ဒါမှအမေကျေးဇူးကိုသိရရောက်ပါလိမ့်မယ်။ဒီလိုမျိုးပဲနဲ့ပန်းလေးတစ်ပွင့်ပေးပြီးပန်းလေးတခက်ပေးပြီးတော့ဒါဟုအမေများနေဆိုပြီးလုပ်နေတဲ့ဟာကိုတော့သိပြီးတော့အတိပဲသိပြီးတော့မတရားလာဘူးအောင်မေးပါဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်ဘုန်းကြီးတို့ရဲ့အထက်ညာလေးတဒီပညာကံလာမှာဆိုရင်မိဘများကိုသားသမီးများကနေပြီးတော့မိဘများကိုရင်မိုးချိုးပေးကြတယ်တန်းတန်းရှင်းရှင်းဝတ်ဆင်ပေးကြတယ်ခြေသက်လက်သေးတွေအကုန်လုံးကပ်ပြီးတော့အဲဒီမှာဘုန်းကြီးတို့မှာတော့မုံဝဲမုံခဲပွဲဘောစင်များနဲ့ရေကိုလေးတစ်လုံးပန်သေးတယ်ရေနဲ့မိဘများကိုကတော့ကြတယ်အဲ့ဒီမှာရေနဲ့ကတော့ကြတယ်ဟောရေဟာအေးချမ်းတယ်အေးမြတယ်ဒါကြောင့်အဲ့ဒီမှာရေနဲ့ကတော့ကြတာလည်းရှိတယ်မိဘကိုလည်းပဲအဲ့ဒီနေ့ကိုကြာကြာနာနာသနဲ့ရှင်းရှင်းဝတ်ဆင်ပေးကြတယ်အဲ့လိုပဲအခုလည်းပဲဒီမှာလည်းပဲအမေများနေ့ဆိုရင်အမေကိုပန်းလေးတစ်ခက်ပေးပြီးတော့အမေများနေ့လုပ်ပြီးအတိမတ်ပြုံနေတော့မဖြစ်သေးဘူးတကယ်ကိုအမေကိုဘုန်းကြီးစိုးစိုးကပြောတယ်လို့အမေကျေးဇူးတွေကိုတကယ်သိပါတယ်ဆိုရင်အမေကိုကြာကြာနာနာဝတ်စားဆင်ရင်ပေးပါရေမိုးချိုးပေးပါပြီးရင်ကောင်းမွန်တဲ့နေရာထိုင်ခင်းပေးပါပေးပြီးတဲ့အခါကျတော့မှမိမိကအောက်ကနေဆင်းပြီးတော့ဒီဒီချာချာလဲဟုတ်ချင်မှုရှိခိုးပြီးတော့အမေတားရဲ့ဘဝသမီးရဲ့ဘဝမှာအမေပေါ်မှာကာယကံမှုဝစီကံမှုမနောကံမှုပြင်းမှမိတာရှိခဲ့ရင်အမေသားကိုခွင့်လွတ်ပါသမီးကိုခွင့်လွတ်ပေးပါဒါလေးတွေကိုတောင်းပန်ရမယ်ဓမ္မအမိဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲသားသမီးပေါ်မှာကြည်ကြည်နတ်နတ်မိခင်ရဲ့မေတ္တာဟာလှားရောင်နဲ့တူတယ်အေးမြတယ်ဘာနဲ့တူလဲအေးလှားရောင်နဲ့တူတယ်မိခင်ရဲ့ဖခင်ရဲ့မေတ္တာတွေကဘာလဲဆိုတော့နေမင်းနဲ့တူတယ်နှွေးထွေးတယ် တားလေသမီးတွေပေါ်မှာနှွေးနှွေးထွေးထွေးချမ်းချမ်းမမချမ်းချမ်းသာသာလူလောကအလေကြီးမှာတကယ်တင်းနဲ့တဲတဲနဲ့ပညာတွေသင်ကြားနိုင်ဖို့အချိန်လေးကောင်းမွန်ဖို့အတွက်မိဘကရှာဖွေလုပ်ကံကြွေးပြီးတော့သူ့ရဲ့မေတ္တာနဲ့နှွေးထွေးစွာတားသမီးပေါ်မှာထားပြီးတယ်မိခင်ရဲ့မေတ္တာကလာရိတ်ကဲ့သို့အဲ့ဒီမှာအေးမြစေတယ်ဒါကြောင့်ဘုန်းကြီးတို့မိဘရဲ့ကျေးဇူးတွေကိုအမြဲမပြတ်အနေအားဖြင့်တတိယတင်သလားမရတဲ့မူလားအခုမိဘရဲ့ကျေးဇူးလေးကိုဆက်တဲ့ဒီဆက်ကြောင်းလေးကိုဘုန်းကြီးဒီနေ့ပြောပြပေးမှာပါဒါဘုန်းကြီးဟောနေကြကလုပ်ငန်းစဉ်တရားတွေဟောတာပါဒါပေမဲ့ဒီကနေ့ဝေးကျူကဆရာတော်အမေများနေအမေများနေသူကနှစ်ခါသုံးခါလောက်လာလာတတိပေးတယ်သူကလာလာတတိပေးတယ်အမေများနေကဘာတွေလုပ်တာလဲဘုန်းကြီးအမေเออအမေများနေဆိုတာဒီလိုလိုလုပ်ကြတယ်အဲဒီလိုလိုအမေကိုဆိုင်မှာခေါ်ပြီးကြွေးကြတယ်ဘာလုပ်ကြလဲသူကသူစီရပဲဘုန်းကြီးကခံတင်ကြပြီးတော့ဩသူတို့မိခင်ရဲ့မိခင်ရဲ့ယေရှုတွေကိုဖော်ကျူးတဲ့နေ့ဆိုတော့ဩမိဘယေရှုနဲ့ပတ်သက်တဲ့တရားလေးကိုဟောရရင်ကောင်းမယ်ဒါပေမဲ့လို့ဘုန်းကြီးကလုပ်ငန်းစဉ်ဒီတရားတွေဘုန်းကြီးဟောခဲ့တာကြားပါပြီသို့တော်လည်းပဲမဟောဖြစ်တာကြားတော့တရားကိုအာရုံပြုလို့မရအောင်အဲ့ဒီမှာတချို့ဟာလေးတွေကိုမှတ်မိတာလေးတွေကိုဘုန်းကြီးကဒီမှာစာလေးနဲ့ရေးပြီးတော့ယူလာခဲ့တချို့ပါဠိတွေဆိုတာဘုန်းကြီးတို့ပြန်ပြီးတော့မှတ်မိနိုင်တော့အဲမမှတ်မိနိုင်တဲ့ခါလေးတွေကြတော့ဆောင်ဖို့လင်္ကန်လေးတွေဆိုရင်တချို့ဟာလေးတွေမမှတ်မိတော့မမှတ်မိတာလေးတွေစာလေးနဲ့ရေးယူလာကိုဟောကြားနေကြလုပ်ငန်းစဉ်တရားမဟုတ်ဘူးအဲ့ဒီတော့အမေများနေ့ဖြစ်တဲ့အတွက်ကြောင့်မိဘရဲ့ကျေးဇူးလေးတွေကိုသားသမီးများကပြန်လည်ပြီးတော့အမှတ်ရစေဖို့သိစေဖို့အတွက်ဘုန်းကြီးကဒီနေ့အဲ့ဒီမှာဘဝတာဝန်ကြည်ပြုံးပါစေဆိုတဲ့တရားကိုခွန်ကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာပါဒီတရားနဲ့ဆက်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးတာဝတိပြေမွန်ဇေတဝန်ရွှေချောင်းကိန်းအောင်မှု့လေရောဇံပြောတော်မူစဉ်မှာဒီကေရာရဆိုတဲ့ဇတ်တော်လေးကိုဘာကြောင့်မြတ်စွာဘုရားဟောတယ်လဲဆိုတော့မိဘကိုကျေးဇူးဆက်နေတဲ့ယဟန်တော်လေးကိုအကြောင်းပြုပြီးဟောပါတယ်အဲ့ဒီမှာတားဖြစ်တဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားရဲ့တရားတော်တွေကိုနားကြားရပြီးတော့မိဘနှစ်ပါးလုံးဝခွင့်မလွတ်ခွင့်မပြုနိုင်တဲ့ယဟန်ဘုရားကိုသူအတင်းအာရမတောင်းဆိုခဲ့တယ်မိဘနှစ်ပါးဟာတဏ္ဍာပုဂ္ဂိုလ်တွေမဟုတ်ဘူးအင်မတန်မှချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေဒါရင်အဖေတို့ရှာထားတဲ့ပစ္စည်းဥစ္စာတွေအမေတို့ရှာထားတဲ့ပစ္စည်းဥစ္စာတွေဟာတားအတွက်ပါတားဘဝအတွက်တသက်မဟုတ်ဘူးဆယ်သက်စားလို့မကုန်အောင်ဖေတို့ရှာထားပါလေသားပါကြောင့်ယဟန်ဘဝကိုပြုကျင်ရတာလေယဟန်ဘဝဆိုတာအင်မတန်မှခက်ခဲတယ်ကြမ်းတမ်းတယ်သူတော်မားတွေတရားကြည်ပြူလောင်းလူမှသာစားရမှာနော်အိမ်မှလူသာစားကျင်တာကိုခေါင်းကြီးရန်လူခေါင်းကြီးလူမရဘူးညီကြီးများလူမရဘူးမိမိကအပူလေးစားကျင်ပေမဲ့သူတို့လှူလိုက်တဲ့အေးကိုသာစားရမယ်သားကအေးလေးစားကျင်ပါတယ်ဆိုပေမဲ့လူလည်းပဲဟိုဟာအပူလေးလောင်းလို့ရင်သားအပူကိုပဲစားရမယ်သူတို့တရားကြည်ပြုလို့လောင်းလှူတာကိုပဲသာစားရမယ်။ဒါကြီး။ယဟန်ဘုံဟာဆိုတာလွယ်တာမဟုတ်ဘူးအင်မတန်မှဆင်းရဲတယ်။ဒါကြောင့်တားမဝက်ပါနဲ့။ဒါကိုကြီးကြီးပါမှတောင်းပါနဲ့။ဒါကလည်းပဲယဟန်ဘုံဟာကိုမဝက်ဖဲကိုမနေနိုင်ဘူး။မြတ်စွာဘုရားတရားတော်ကိုနားကျမ်းရပြီးတော့တရားတရားဒီအင်မတန်မှဖြစ်ပြီးတော့အဲဒီမှာယဟန်ပြုခြင်းနဲ့စိတ်ဆန္ဒတွေများတဲ့အခါကလည်းကြတော့အဲဒီမှာမိဘများတာအစာမစားပဲရေမတောက်ပဲနဲ့ဆန္ဒပြမိဘကခွင့်မပြုတဲ့အခါကလည်းကြတော့မြတ်စွာဘုရားကလည်းပဲမိဘခွင့်ပြုမှသာယဟန်ပြုပေးမယ်။မိဘခွင့်မပြုတဲ့သားသမီးကိုငါဘုရားယဟန်ပြုမပေးဘူး။ဒီလိုဆိုတော့မိဘများရဲ့ခွင့်ပြုချက်ကိုရအောင်ယူရ။အဲလိုရအောင်ယူတဲ့အခါကလည်းကြတော့မိဘများခွင့်မပြုတဲ့အခါကြတော့အဲဒီမှာပဲတမင်းမစားရေမတောက်ဖင်းနေတဲ့ခါလေအိယာပေါ်မှာပဲလက်အိမ်နေတယ်။တရေကုန်သွားတယ်၊နေရေကုန်သွားတယ်၊သုံးရေကုန်သွားတယ်။ဆာလာရင်တော့နေမှာမဟုတ်ဘူးဆိုပြီးတော့ဒီလိုပဲကောင်းမွေမုံမေဆိုတဲ့တခါလေရတာရှိတဲ့ဆွမ်းနေဟင်းနေတခါလေကြော်လော်ပြီးတော့သားရဲ့အခန်းမှာသားရဲ့စားပွဲပုံမှာသွားတင်နေအနံ့နေမွေးလာရင်တော့သားစားနေရင်ထဆားမှာပဲမစားဘူးမနေ့စားသွားပုံလည်းမစားဘူးညစားသွားပုံလည်းမစားဘူးအဲ့ဒီလိုနဲ့၃ရက်က၄ရက်၄ရက်က၅ရက်ဆိုတော့မိဘနှစ်ပါးစိတ်ကူလျှော့လာရပြီဒီလိုဆိုရင်တော့အစားမစားရင်ကတို့ဓမင်းအသက်၇ရက်ကတို့သားလေးတည်ကြတော့မှာပဲတည်ရတော့မှာပဲအဲ့တော့တားကိုတော့ငါတို့အသိမခံနိုင်ဘူးတားလေးဒီတန်တနာတော်ဝင်ရောက်သွားလို့ယဟန်ပြုနေရင်လည်းပဲဒီကရုံးပြောင်ပြောင်လေးနဲ့ငါတို့တားလေးမြင်းနေတဲ့ချင်းမြင်းရတွေ့ချင်းတဲ့ချင်းတွေ့ရအောင်မယ် တကယ်လို့သေးသွားရင်ငါတို့မတွေ့ရပဲနေလိမ့်မယ်ကေရှင်မကြီးငါတို့ခွင့်ပြုကြစို့ဆိုပြီးတော့အဲ့ဒီကြမှာစိတ်လျှော့ပြီးတော့မိဘနှစ်ပါးခွင့်ပြုတာအဲ့လိုခွင့်ပြုရတဲ့အခါမှာတန်လေးကလည်းပဲမိဘထံကခွင့်ရတဲ့အခါမြတ်စွာဘုရားထံသွားတရားယဟန်ပြုပြီးတော့တရားတွေပါနေနာကြကျင့်ပွားအားထုတ်ငါးနှစ်တိုင်တိုင်မြတ်စွာဘုရားကြောင်းမှနေတယ်သာဝတိပြည်မှာအဲ့ဒီကနေပြီးတော့မှသူ့ဘယ်ကိုသွားလဲဆိုတော့မြတ်စွာဘုရားထံကနေပြီးငါးနှစ်ပြည့်လို့ဝိနိသေခဗုဒ္ဓတင်ကြားလို့ကံကြီးကံငယ်ဆောင်းပုံဆောင်လေးတွေနားလေသဘောပေါက်တဲ့အခါကျတော့မှမိမိတန်တရာဝတ္တဒုက္ခတော့တန်တရာဝဆင်းရဲကလွတ်မြောက်တဲ့အချင်းကိုကျင့်ဖို့ငါတန်တရာတော်ဝင်ရောက်လာတာဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားထံကနေပြီးတော့ကမ္မထံယူပြီးတော့ငါတန်တရာဝဆင်းရဲကလွတ်မြောက်တဲ့အချင်းတွေငါကျင့်တော့မယ်ဆိုပြီးတော့မြတ်စွာဘုရားထံကတတိပဌံကျင့်စဉ်လုပ်ငန်းစဉ်တွေကိုနာကြားပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တော့ထွဲပြီးတော့အဲ့ဒီမှာမိမိအတွက်သင်္ကန်းကြောင်လေးနေရာထိုင်ခင်းလေးရှာရှာလို့တွေ့တဲ့အခါကလာကြတော့အဲ့ဒီမှာတောရကြောင်လေးမှာသတင်းသုံးပြီးတော့တရားအထုတ်ပါရမီမပြည့်စုံတဲ့အခါကလာကြတော့ရက်တွေလရတွေမဟုတ်ဘူးနှစ်ပေါင်းများစွာအထုတ်ပါလေအဲ့လိုအထုတ်နေတဲ့အခါကလာမှာဒီလိုတန်ဃာတော်ကြီးမြို့ကတန်ဃာတော်တပားကြွလာဒီလိုပဲဟိုကလည်းပဲတော့ထွက်ပြီးတော့လာတာကိုအဲ့လိုတောထွက်ပြီးတော့လာတော့အရှင်ပြန်ဘယ်ကကြွလာတာလဲမေးတယ်။အတန်ဝတိမျိုးပါပဲ။စီတုံးချောင်းဝန်လာတယ်။အဲ့ဒါနဲ့သူမိဘများရဲ့အခြေအနေကိုသိကျင်တာနဲ့အဲ့ဒီလိုသူ့ရဲ့မိဘနှစ်ပါးအဲ့ဒီမှာဘယ်ရက်ွက်မှာဘယ်နေရာမှာအဲ့ဒီမိဘနှစ်ပါးရှိပါတယ်။အဲ့ဒီမိဘနှစ်ပါးရောကြံခံတာလို့မာရလားလို့မိဘရဲ့လို့သူကမပြောဘူး။ဒီပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးသိရလားသိပါလေ။အမြဲတမ်းစွမ်းကွမ်းနေလောင်လုံနေကြတဲ့ပုဂ္ဂိုလ်တွေဆိုတော့သိပါတယ်။အဲ့ဒီပုဂ္ဂိုလ်တွေရောနေထိုင်ကောင်းကြရဲ့လားလို့မေးတယ်။ဤကွယ်တဲ့စိတ်မကောင်းစရာပဲ။အဲ့ဒီမှာသူတို့မှာသားတယောက်ရှိတယ်လို့ပြောတယ်။အဲ့ဒီသားတယောက်ကလည်းပဲမြတ်စွာဘုရားသာသနာတော်ဝင်ရောက်ပြီးတော့မိဘများထံကနေအတင်းအကျပ်ခွင့်တောင်းပြီးတော့သာသနာတော်ဝင်ရောက်ပြီးဟန်ပြသွားတယ်ပြောတယ်။အဲ့ဒီအချိန်ကစားပြီးတော့မိဘနှစ်ပါးဒီသားအပေါ်မှာပဲလွမ်းဆွတ်တဲ့စိတ်တွေတတိယတဲ့စိတ်တွေ ਨੇ အဲ့ဒီမှာစီးပွားရေးလုပ်ငန်းတွေလည်းပဲအားလုံးဘာတစ်ခုမှမကြည့်တဲ့အခါကျတော့အခုတော့စီးပွားတွေပြတ်သွားပြီစီးပွားပြတ်သွားတဲ့အတွက်ကြောင့်မို့အခုအချိန်နေမှာဆိုရင်တို့မှာဘာမှကုညီထောက်ပံ့မဲ့ပုဂ္ဂိုလ်မရှိတော့ဘဲနဲ့စားရမယ်တောက်ရမယ်ဘဝမျိုးထောင်ရောက်သွားတယ်မရှိရင်တို့တော့တနာစရာကောင်းတယ်မိပုဂ္ဂိုလ်နှစ်ဦးပဲလို့ပြောသွားတဲ့အခါကလည်းကြတော့အဲ့ဒီမှာဒီကိုယ်တော်လေးမှာသူရဲ့မိဘနှစ်ပါးဖြစ်နေတယ်သူမိဘနှစ်ပါးဆိုတော့သူစိတ်ထဲမှာမချမ်းမသာဖြစ်မိမိသာရှိခဲ့ရင်ငါမိဘနှစ်ပါးဒီလိုဖြစ်ရမှာမဟုတ်ဘူးခုငါကြောင့်မို့ငါမိဘနှစ်ပါးခွက်လက်ဆွဲပြီးတော့တောင်းဆရတဲ့ဘဝမျိုးတောင်ရောက်နေပါပေါ့လားဆိုပြီးတော့အဲ့ဒီမှာမိမိဒီသင်္ကန်းကျောင်းမှာနေပြီးတရားအထုလို့မရတော့အဲ့ဒီမှာတပည့်သင်္ကန်းလေးတွေအားလုံးသိစင်းအဲ့ဒီသင်္ကန်းကျောင်းလေးကိုတခါလေးဖယ်ရှင်းပြီးတော့ရှင်းလင်းပြီးတဲ့အခါကလည်းသင်္ကန်းကျောင်းလေးပိတ်ဆို့ပြီးတော့အဲ့ဒီမှာတာဝတိမျိုးစီကိုတန်ပြီးပြန်လာခဲ့။ရောက်တဲ့အခါကလည်းကြတော့တပိတ်လေးပိုက်ပြီးသင်္ကန်းလေးယုံပြီးတော့မိဘများရှိခဲ့တဲ့အိမ်စီသွားကြည့်တဲ့အခါကျတော့လည်းပဲမိဘများမရှိတော့ဘူးဆိုတာသိရပြီအကုန်လုံး။အဲ့ဒါနဲ့လက်ပတ်ပြီးတော့ဆုံးခံရင်ဒီရွက်ွယ်ကိုရှာလိုက်၊ဟိုရွက်ွယ်ကိုဆုံးခံရင်ရှာလိုက်။ရမ်းတော့ဆိုတော့ဒီတိုင်းလက်ပတ်သွားလို့လည်းမဖြစ်တော့ဆုံးခံရင်လည်းမိဘတစ်ပါးတနည်းအားရတော့ငါတွေ့ရမှာပဲဆိုပြီးလက်ပတ်ရှာတာ။နောက်ကြတော့မှတနည်းအားမှတခါလေဇေယျပေါ်မှာဒီလိုတောင်းဆန်းနေကြတဲ့ပုဂ္ဂိုလ်ကြီးရှိကြတဲ့အခါကျတော့ဒီမှာသားဖြစ်တဲ့ပုဂ္ဂိုလ်ကဒီမိဘနှစ်ပါးကိုသူသိတယ်။သားမိဘနှစ်ပါးကဒီသားနဲ့ကွဲကွာသွားတာဟာနှစ်ပေါင်းများစွာကြာပြီဖြစ်တဲ့အတွက်မိဘနှစ်ပါးသားကိုမမှတ်မိတော့အသက်ရွယ်ကြီးကကြီးရင်နာရင်နောက်ပြီးတော့စိတ်ထောင်းတော့ကိုကြည်ဆိုတာရင်အလုံးကစိတ်ပိုင်းဆိုင်ရာယူပိုင်းဆိုင်ရာတွေအကုန်လုံးကြာဆင်းသွားအဲ့ဒီမှာမိဘနှစ်ပါးရှိတဲ့နေရာကိုဒီဦးစင်းလေးကသွားပြီးဆွမ်းရတယ်ဆွမ်းရတဲ့အခါကလည်းကြတော့အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကရှင်မကြီးငါတို့မှလည်းဘာမှလောင်းလို့စရာမရှိဘူးဟိုမှာကိုတော်လေးဆွမ်းရနေတယ်သွားကွယ်ကတော်စွမ်းမှလို့သွားပြီးတော့ကတော်စွမ်းနှောင်းလိုက်အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကထိုင်ကတော့ပြီးတော့ရှင်ဗျာတပည့်တော်တို့တောင်မှစားဖို့တောက်ဖို့အတွက်တောင်ရစားတောက်နေရတဲ့ဘဝဖြစ်နေလို့ ရှင်ဘုရားတပည့်တော်တို့နေရာကိုကြောပြီးတော့ဟိုးတပည့်နေရာကိုလောင်းနိုင်လှူနိုင်တဲ့နေရာကိုကြွားတော်မူပါဗျာကရော့ဇွမ်းမှာဗျာဆိုပြီးကရော့ပြီးရှောက်ထားလိုက်တယ်ကရော့ဇွမ်းဆိုတာကရော့လိုက်တာကရော့ပြီးတော့တပည့်တော်တို့အိမ်ကိုကြောပြီးတော့ဟိုးတနေရာကိုသွားပါဗျာလို့ဒီလိုလျှောက်တာဒါဘုန်းကြီးတို့ပါဇက်ကကရော့ဇွမ်းမှာဗျာမဟုတ်ဘူးသူကထိုင်ကရော့ပြီးတော့စောစောကလူလျှောက်လိုက်တယ်အဲဒီမှာကရော့လေးကမပြန်ဘူးမရွှေဘူးဒီနန်းပဲရက်နေတယ်ရဲကရက်နေတဲ့ကတော့ကြာတဲ့ခါကျတော့ဟဲ့ကိုရုံလေးလည်းမပြန်မလာရှင်မကြီးနေလျှောက်တာမကြားဘူးတင်နေပါလျှောက်ကြည့်ဦးကရုံစွမ်းလောင်းကြည့်ဦးသွားလောင်းဒုတိယကျင်းလောင်းတော့မပြန်ဘူးနောက်တတိယကျင်းကျတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်စဉ်းစားမိတယ်ဒီကိုရုံလေးဟာကြည့်ရငါတို့သားလေးများဖြစ်နေမလားအဲ့တော့ငါတို့သားလေးများဖြစ်နေမလားဆိုပြီးတော့အဲ့ဒီမှာစိတ်ထဲကဖြစ်ပြီးတော့ရှင်မကြီးဒါငါတို့သားလေးများဖြစ်နေမလားသွားကြည့်အောင်ဆိုပြီးအနန္တကြည့်တာအဲ့ဒီကြတော့မှသူတို့တာလီမန်သိတာအဲ့ဒီမှာတာလီမန်သိတဲ့အခါကျတော့မှဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကညာဘက်ခြေတော့ကိုဖက်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဘယ်ဘက်ခြေတော့ကိုဖက်ပြီးတော့တခါလေစနေမောင်တာနှစ်ယောက်ဖက်မှုကြအဲ့ဒီတာဖြစ်တဲ့ရဟန်းတော်လေးကလည်းပဲဘဝနေပြီးတော့မျက်ရည်ကျသူ့မှာတရားမရသေးဘူးလေတရားဓုမမရသေးပဲအဲ့ဒီမှာမျက်ရည်ကျပြီးတော့အဲ့ဒီလိုနဲ့မိဘနှစ်ပါးကိုတာလီထူးပြီးတော့ဇယက်ပေါ်မှာတင်ပေးတင်ပေးပြီးတဲ့အခါကလည်းကြတော့မှဆွမ်းခံလို့ရလာတဲ့ဆွမ်းနေကိုမိဘနှစ်ပါးကြွေးမွေးတာအဲ့ဒီလိုနဲ့သူနေစဉ်နေစဉ်မိဘများမပြည့်စုံသေးရင်ဆွမ်းခံပြန်ထွက်တွေ့ပြီးတော့မိဘများပြည့်စုံအောင်ကြွေးမနေ့ကကြွေးပြီးတဲ့အခါကျတော့ညစာလေးပါရအောင်ဆိုပြီးတော့ဆွမ်းခံပြီးတော့အဲ့ဒီမှာသူတို့အတွက်အကုန်လုံးထည့်ပြုပေးပြီးတော့မှဂျန်နာလေးကိုသူကလွတ်လပ်ပြီးတော့စားအဲ့ဒီလိုနဲ့ဆိုတော့တနေ့တစ်ချာဒီကိုယ်တော်လေးရဲ့အရေးစင်းနေတာတခါလေပိန်ချုံကျုံလေးပြီးတော့အရေးစင်းနေမွေးချောက်လာဒီခါကလာကြတော့မှဘေးကတန်ဃာတွေကဟဲ့ငါရှင်မကြမ်းပါဘူးလားဘယ်လိုဖြစ်တာလဲအရှင်ဘုရားရဲ့အရေးစင်းတွေကလည်းပဲတခါလေ၆တွေ့နေပြီအရှင်ဘုရားလည်းပိန်ချုံနေဘယ်လိုဖြစ်တာလဲဆိုတော့အဲ့ဒီမှာ तू အမှန်တိုင်းပြောတယ် तू ဒီလိုပဲသူ့ရဲ့မိဘနှစ်ပါးကို तू ဆုံးခံကျွေးနေတယ်ဆိုတော့ငါရှင်မှားတဲ့အလုပ်တွေသာသနာအလုပ်တွေမဟုတ်တဲ့အလုပ်တွေငါရှင်လုပ်နေတယ်သူတော်ကလူတဲ့တန်းနဲ့ဆုံးကိုကိုယ့်ကိုတရားကြည့်ပြီးလို့လူတဲ့တန်းနဲ့ဆုံးကိုလူတွေကိုကြွေးရတယ်ဆိုတာအတိတ်ပဲမရှိဘူးအဲ့လိုပြောဆိုပြီးတော့ဒီယဟန်တော်ကနေပြီးမြတ်စွာဘုရားကိုဒီအကြောင်းအရာကိုလျှောက်တာအဲ့ဒီမြတ်စွာဘုရားလျှောက်တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရုံးမြတ်ကြီးကအဲ့ဒီမှာအဲ့ဒီကိုရုံးကိုခေါ်ရင်းဆိုပြီးတော့တန်ခါပရိသတ်တွေခေါ်တယ်ခေါ်ပြီးတော့အဲ့ဒီမှာသင်္ဟာမိဘနှစ်ပါးကိုဆွမ်းခံကြွေးနေတယ်ဆိုတာဟုတ်သလားလို့မေးတယ်အဲ့လိုမေးတဲ့အခါကလည်းကြတော့မှဒီသာဒီဟန်တော်လေးကလည်းပဲအမှန်တိုင်းပဲဝန်ခံပြီးတော့ရှောက်ထားတဲ့အခါကျတော့မြတ်စွာဘုရားတာထု၃ညင်ခေါ်တော်မူတယ်။ဘာဖြစ်လို့ပါလုံးလိုက်တယ်။အဲ့ဒီမှာတာထု၃ညင်ခေါ်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီယဟန်တော်လေးကိုချီးမွမ်းတော်မူတယ်။ငါဘုရားဟာလည်းပဲသူ့ဝဏ္ဏတာမဖြစ်စဉ်ခါကဏ္ဍတုံးကမိဘနှစ်ပါးကိုဒီလိုပဲငါလှုပ်ကြွေးခဲ့တယ်။ယဟန်တော်များဟာလည်းပဲမိမိတို့ရဲ့မိဘများကိုဒီလိုလှုပ်ကြွေးတဲ့နဲ့လှုပ်ကြွေးကောင်းနေဆိုတာကိုအဲ့မှာမြတ်စွာဘုရားကအဲ့ဒီယဟန်တော်လေးကိုအကြောင်းပြုပြီးတော့ငါဘုရားအဲ့ဒီမှာကျေးသာဖြစ်စဉ်ချိန်ခါကာလတုန်းကဆိုပြီးတော့ဒီဇတ်တော်လေးကိုမြတ်စွာဘုရားပြန်ပြီးဟောတာငါဘုရားဒီတာဝတိမြို့ရဲ့အဲဗာရဏသီမြို့ဗာရဏသီမြို့မှာဗြဟ္မာမင်းပုတ်ဆိုးတဲ့ခါကာလမှာအဲ့ဒီမှာအဲ့ဒီမြို့ရဲ့အရှိတောင်တောင်အရှိမြောက်တောင်အရမှာတာလိဒံဆိုတဲ့ပုံနာရွာကြီးရှိတယ်တဲ့အဲ့ဒီပုံနာရွာကြီးမှာလည်းပဲအဲ့ဒီမှာအင်မတန်မှကျန်းသာကြွယ်ဝတဲ့ပုံနာကြီးရှိတယ်အဲ့ဒီပုံနာကြီးဟာဒီမြို့ရဲ့အရှိမြောက်တောင်အရမှာဘယ်တထောင်များရှိတဲ့တလေးလေတော်ကြီးစိုက်ပျိုးတယ်အဲ့ဒီမှာတလေးလေတော်ကြီးစိုက်ပျိုးပြီးတော့အဲ့ဒီမှာစပားပင်နေဖြစ်လာပြီဆိုတဲ့အခါကလည်းကြတော့မှအဆောင်ကိုထားပြီးတော့မှသူကတော့ကိုမသွားတော့ဘူးဆောင်းနေထားတယ်အဆောင်စီကပဲအားလုံးနားထောင်နေအချိန်ဒီဒီစပားကင်းနေရဲ့အနေထားနေကိုသူပဲနားထောင်နေအဲ့ဒီလိုနဲ့အဲ့ဒီတလေးလေတော်ကြီးရဲ့အရှိမြောက်တော့ရက်မှလည်းပဲအဲ့ဒီမှာအင်မတန်မှကြီးမားတဲ့တောင်ကြီးအဲ့ဒီတောင်ကြီးမှာလက်ပံတော်ကြီးတစ်ခုရှိတယ်ဒီလက်ပံတော်ကြီးထဲမှာလည်းပဲကြေးသားပေါင်းများစွာအဲ့ဒီလက်ပံတော်ကြီးမှာနေကြတယ်။အဲ့ဒီလက်ပံတော်ကြီးထဲမှာနေကြတဲ့ကြေးသားများကိုအုပ်ချုပ်တဲ့ဘုန်းကြီးတို့ရဲ့အလောင်းတော်ဟာ အဲ့ဒီဂျင်းမင်းကြီးရဲ့သားတော်ဖြစ်တယ်။ဂျင်းမင်းကြီးရဲ့သားတော်ဖြစ်တဲ့အတွက်ကြောင့်မိဘများအရင်ကြီးရင်လည်းခက်ခလန့်ကြတော့ဘုန်းကြီးတို့အလောင်းတော်ဂျင်းမင်းကသူ့ရဲ့ญาติအလိုက်သူ့ရဲ့လက်အလိုက်ပေါ့အကုန်လုံးသိတယ်။ဘယ်နေရာဘယ်ဌာနမှာဘယ်တတိသဏ္ဍာန်နေရင့်မဲ့နေပြီ။အဲ့ဒီမှာသွားပြီးတော့အားလုံးစားကြတော့ကြမယ်။အဲ့ဒီမှာသွားစားကြ။ခြေသားပေါင်းများစွာအဲ့ဒီကနေပြီးတော့စားတော့လို့နောက်တနေ့ရမှာအကုန်လုံးလည်းမစားဘူးလူတွေစားဖို့အတွက်လည်းပဲခြံပုပ်ကိုယ်တွေစားဖို့လည်းပဲခြံတယ်။နောက်အဲ့ဒီကနေပြီးတော့သူကစက်သားတွေလွတ်တယ်ဘယ်နေရာဘယ်တော့ကိုသွားဆိုပြီးစက်သားလွတ်တယ်အခုသူအပြင်အခုတာလိဒရွာရဲ့အရှင်းမြောက်တော့မှရှိတယ်တလေးလေတို့ကြီးအဲ့ဒီတလေးလေတို့ကြီးကိုသွားသွားပြီးတော့အဲ့ဒီမှာတလေးစပါးတွေရင့်မဲ့ပြီလားသွားပြီးကြည့်အဲ့ဒီမှာသွားကြည့်ဆိုတာကတလေးသွားပြီးတော့အထောက်တော်ဖြစ်တဲ့ဒီကြီးသားကနေပြီးတော့စပနံကိုကပ်ဖြတ်ယူလာပြီးတော့ဂျင်းမင်းထံကိုဆက်တက်ရတယ်။ဘုန်းကြီးတို့အလောင်းတော်ဂျင်းမင်းထံဆက်တက်။အဲဒီမှာနှုတ်သေးတယ်ဆိုရင်သွားစားရအောင်ရင့်မဲ့ပြီဆိုတဲ့အခါကျမှသွားတယ်။အဲဒီတလေးလေတော့သွားတဲ့အခါကလည်းကြတော့ဒီဂျေးအုပ်ကြီးဆင်းလာတဲ့အခါကလည်းညာကြီးပဲ။အဲဒီမှာဂျေးတွေစားလိုက်တဲ့အခါမှာဒီဂျေးတွေကလည်းစီကန်းရှိတယ်။ဘုရားအလောင်းတော်အုပ်ချုပ်တာဆိုတော့စီကန်းရှိတယ်။စီကန်းတဲ့ကြားနဲ့ပဲအဲ့ဒီလေတော်ကြီးကိုတခါလေအစင်လိုက်ဆင်လိုက်စားသွားတယ်။အဲ့လိုစားသွားပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာအင်မတန်မှကြီးမားတဲ့ကြီးမင်းကြီးပေါ့ကိုဘုန်းကြီးတို့အလောင်းတော်ကြီးမင်းကြီးဟာဒေါင်းကြီးလောက်ရှိတယ်။ဦးဒေါင်းကြီးလောက်ရှိတယ်တဲ့စားတယ်မှာ။သူ့မှာလေရေးသုံးရင်းနဲ့အဲ့ဒီမှာအင်မတန်မှကြီးမားတဲ့ဒီအလောင်းတော်ကြီးမင်းကြီးဟာတခြားကြီးတွေစားပြီးတော့မှသူကနောက်ကနေပြီးတော့အကုန်လုံးလိုက်စားစားပြီးပြီဆိုရင်အားလုံးကဝါပြီးတော့ပြန်ကြပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီဂျင်းမင်းကြီးဟာသူ့ရဲ့နှုတ်သီးနဲ့ရနိုင်တဲ့လောက်ဇပနံတွေကိုဖြတ်တယ်။နှုတ်သီးနဲ့ဆက်နိုင်တဲ့လောက်ဇပနံတွေကိုဖြတ်ပြီးတော့မိမိရဲ့တချီစာတကိုက်စာပေါ့။အားလုံးကိုက်ချီပြီးတော့ပြန်သွားတယ်။ကိုက်ချီပြီးပြန်သွားတဲ့အခါသူတခါတခါကိုက်ချီပြန်သွားတဲ့အခါမှာဖြတ်တရားစာ200စာလောက်ပါသွားတာပေါ့လေ။ဖြတ်တစ်ချက်စာတစ်ချက်စာလောက်အဲ့လိုပါပါသွားတဲ့ခါကျတော့ဒီလေသောပုံနာစဉ်းစားတယ်။ဩတကယ်လို့လေရှင်ပုံနာကြီးလာရင်ဒီစပားတွေကိုငါရိတ်သိမ်းပြီးခိုးယူနေတယ်လို့ငါ့ကိုထင်တော့မှာပဲ။တခြားခြေသားတွေနဲ့လည်းမတူဘူးဒီခြေသားကြီးဟာအင်မတန်မှလည်းကြီးမားတယ်လှလည်းလှပါတယ်တင်းလည်းတင့်တယ်လေ။ဒါပေမဲ့သူစားလိုက်ပြီဆိုရင်လည်းအများကြီး။စားပြီးပြီဆိုရင်လည်းပဲအဲ့ဒီဇဗနံတွေကိုတခါလဲပါးစပ်နဲ့နှုတ်သီးနဲ့ဆန်းတော့လောက်တခါလဲကက်ချီကက်ချီသွားတယ်။ငါဒီလိုတော့မဖြစ်တော့ဘူးအဲ့ဒီမှာလေရှင်ပုံနာကိုငါအတိပေးမှဖြစ်မယ်ဆိုပြီးလေရှင်ပုံနာထံသွားပြီးအတိပေးတာအဲ့ဒီလိုလေရှင်ပုံနာထံသွားပြီးအတိပေးတဲ့အခါကလည်းကြတော့လေရှင်ပုံနာကိုဒီအကြောင်းကိုပြောပြတော့လေရှင်ပုံနာကလည်းပဲဒီအလောင်းတော်ကြီးမင်းကြီးရဲ့အကြောင်းကိုပုံမှန်တရံနဲ့ပြောပြတယ်ကိုချစ်တဲ့စိတ်ကြီးဖြစ်နေဩဒီလောက်ကြီးမားတဲ့ကြီးသားကြီးရှိတကူဒီလောက်လှပတဲ့ကြီးသားကြီးအေးကောင်းပြီဒီလိုဆိုရင်အသက်ရှင်ရဲ့နဲ့အဲ့ဒီဂျင်းမင်းကြီးကိုငါလိုချင်တယ်။မင်းကြော်ခွင်းများထောင်ပြီးတော့ဖမ်းခဲ့ပါဆိုတော့မှအဲ့ဒီမှာလေရှင်ပုံနာဖြစ်တဲ့ပုဂ္ဂိုလ်ဟာဒီခြေသားတွေရဲ့တရက်က၂ရက်၂ရက်က၃ရက်ဆိုတော့ तू သိပြီနိဘယ်လိုဆင်းတယ်ဘယ်နှန်းကစဆင်းမယ်ဆိုတာ तू သိနေပြီ။ဒီဂျင်းမင်းကြီးဟာလည်းဘယ်လိုနေရာမှာဆင်းမယ်ဆိုတာ तू သိနေပြီ။၂ရက်၃ရက်လောက်လေ့လာလိုက်တဲ့အခါအခုသိသွားတဲ့အခါကျတော့မှအဲ့ဒီဂျင်းမင်းကြီးဆင်းမဲ့နေရာကိုပဲကြော်ဝင်နေထောင်တာ။အဲ့လိုကြော်ခွင်းနေတောင်းတာပြီးတဲ့အခါကလည်းကြတော့သူတနေရာကနေစောင့်ကြည့်တယ်ကြေးတွေအလုံးလာနေစားကြတယ်ပောက်ကြတယ်အဲ့ဒီအချိန်မှာဂျင်းမင်းကြီးဆင်းလာတယ်ဆင်းလာတယ်ဆိုရင်ပဲသူတောင်းတာတဲ့နေရာပဲသူမှန်းတဲ့နေရာပဲအဲ့ဒီမှာတနေ့အဲ့ဒီနေရာမှာပဲဆင်းတယ်ဆင်းလိုက်တဲ့အတွက်ကြောင့်မို့လို့ပဲဂျင်းမင်းကြီးမှကြော်ခွင်းမိသွားတယ်မိပေမဲ့ဂျင်းမင်းကြီးဟာချက်ချင်းငါအန္တရာယ်တွေ့နေပြီလို့မအော်ဘူးဒါခေါင်းဆောင်ဆိုတာကြည့်နော်ခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ဟာနောက်လိုက်ငယ်သားပုံမှာဘလောက်ငဲ့ညာရတယ်ဆိုတာဒါလည်းလည်းမသိဘူးလို့အဲ့ဒီလောင်းတော်ဂျင်းမင်းကြီးဟာသူအန္တရာယ်နဲ့ကြုံတွေ့တဲ့အခါမှာအားလုံးငယ်သားတွေအတိမပေးဘူးအသာလေးငြိမ့်နေတယ်။အားလုံးဝမ်းအောင်စားပြီးစီဆိုပြီးတော့ငြိမ့်နေတယ်။အားလုံးခြေသားတွေဝမ်းပြီဆိုတဲ့အချိန်ကျတော့မှသူအန္တရာယ်ကြုံနေပြီဆိုတဲ့အတန်မျိုးနဲ့អော်လိုက်တဲ့အခါကျတော့မှအားလုံးချင်းငယ်တွေပြန်သွားကြတယ်။အဲ့ဒီမှာချင်းငယ်တွေပြန်သွားတဲ့အခါကျတော့ဒီလောင်းတော်ဂျင်းမင်းကြီးကျန်နေရတယ်။အဲ့ဒီအချိန်မှာလေသောပုံသားကသွားပြီးတော့ဂျင်းမင်းကြီးကိုဖမ်းယူပြီးတော့မိမိရဲ့ပိုင်ရှင်ဖြစ်တဲ့လေရှင်ပုံနာကြီးထံမှာသွားပြီးတော့ဂျင်းမင်းကြီးကိုအပ်တယ်ဆိုမှလေရှင်ပုံနာကြီးဟာ အဲ့ဒီဂျင်းမင်းကြီးကိုတွေ့တယ်ဆိုရင်မဲ့အလောင်းတော်ဂျင်းမင်းကိုတွေ့တယ်ဆိုရင်မဲ့ပြေပွေဖွဲပြီးတော့တခါလေးယူယူရရပုတ်တက်ပြီးတော့အဲ့ဒီမှာသူ့ကိုမေးတယ်လေချင်းပုံနာကမေးတယ်အမောင်ကြီးသားတင်ဟာသူများနဲ့မတူဘူးတဲ့သူများတဲ့ဝမ်းပိုက်ကြီးဟာလေကြီးမားတော့တင်များကြီးလည်းစားတယ်အထူးအားဖြင့်တဲ့တင်ဟာကျွန်ုပ်နဲ့တင်ဟာမျိုးသူရံပဲများရှိခဲ့သလားကျွန်ုပ်ဘာပြုလို့လဲတခြားကြေးသားတွေကဝမ်းဝယုံနေစားတယ်တင်ကဝမ်းဝယုံနေမဟုတ်ဘဲနဲ့ကျွန်ုပ်ရဲ့စဘာတွေကိုတခါလေကိုက်ချက်ပြီးတော့ယူယူသွားတယ်ဆိုတော့တင်မှာထိမ့်သိမ့်မှုထဲ့ဖို့ဗန္တာကြည်ကြတွေရောဆောက်လုပ်ထားသလားမေးတယ်ဓမ္မမို့မျိုးသူရံပဲဖြစ်လို့ကျွန်ုပ်ရဲ့စီးပွားတွေပျက်စီးလို့တဲ့စိတ်ဆန္ဒကြောင့်များတင်ဒီလိုဖြစ်စီးနေသလားဆိုတော့အဲ့ဒီလိုမေးတဲ့အခါကလည်းကြတော့ဘုန်းကြီးတို့အလောင်းတော်ကြည်မင်းကနေပြီးတော့အဲ့ဒီမှာပုံနာကြီးကိုသူဖြေးချပေးတယ်။ပုံနာကြီးကိုသူဖြေးချပေးတယ်။ဘာဖြေးချသလဲဆိုတော့သူဟာတာဝန်ကြီး၃ရပ်ကိုသူထမ်းဆောင်နေရတယ်။တာဝန်ဘယ်နှရလဲ။အဲ့ဒီမှာတာဝန်၃ရပ်ကိုထမ်းဆောင်နေရတယ်တဲ့။သူထမ်းဆောင်နေရတဲ့တာဝန်ကဘာတွေလဲဆိုတော့နတ်မေဝေရံကရနတ်မေဝေရံတရားသိတ္တိကုဋ္ဌမရှန်နတ်ဝိဇ္ဇတိဣနံမုံဇာမိတံဣနံမုံဇာမိနံတံမိတပ္ပတောကေတသိပတိဘယ်ရှင်ပုံနာကြီးကျွန်ုပ်ဟာကျွင်းကြီးတွေလည်းကျွန်ုပ်မှာရှိနေပါလေအဲ့ဒီမှာတင်နေတဲ့ကျွင်းကြီးတွေကိုလည်းကျွန်ုပ်ဆက်နေရတယ်ဘာသာနော်နံပါတ်1နံပါတ်2ကကျွန်ုပ်မှာကျွေးတယ်လေချနေရပါသေးတယ်ကျွန်ုပ်ရဲ့ဘဝအတွက်နောင်ရည်အတွက်ကျွန်ုပ်ကျွေးတယ်လေချရပါသေးတယ်နံပါတ်3ကျွန်ုပ်ရွှေအိုးလေးမြုပ်နှံနေရပါသေးတယ်တာဝန်ဘယ်နှခုလဲ
3
ခုပါတာဝန်3ခုအဲ့ဒီမှာတာဝန်3ခုကျွန်ုပ်မှာမိအိုဖအိုရှိနေပါလေကျွန်ုပ်ရဲ့မိအိုဖအိုကအတောင်တွေလဲကျွတ်လွတ်ကုန်ပါပြီ။ဘယ်မှပြန်ပြီးတော့အစာရေစာရှာဖွေစားတောက်နိုင်ဖို့ရစွမ်းရည်မရှိတော့ပါဘူး။အဲဒီလိုစွမ်းရည်မရှိတော့တဲ့အတောင်နဲ့ပြန်ပြီးတော့ရှာဖွေစားတောက်နိုင်ခြင်းကမရှိတော့တဲ့မိအိုဖအိုများကိုသူတို့ကျွေးခဲ့တဲ့ကျွေးဟောင်းကိုကျွန်ုပ်ဆက်တဲ့အနေအားဖြင့်ကျွန်ုပ်ဒီဘနှစ်ပါးအတွက်ကျွေးမွေးဖို့ရာအတွက်ကျွန်ုပ်ယူသွားရခြင်းဖြစ်ပါလေ။အဲကျွေးမွေးရခြင်းဖြစ်ပါလေ။နံပါတ်1ကျွေးတိချရည်ဆိုတာဘာလဲကျွေးတိချရည်ဆိုတာတခြားမဟုတ်ပါဘူးကျွန်ုပ်မှာတောင်အလက်မစုံသေးတဲ့တားငယ်သမီးငယ်လေးတွေရှိပါတယ်အဲ့ဒီတားငယ်သမီးငယ်လေးတွေကိုကျွန်ုပ်ပြုစုကြွေးမွေးနေပါတယ်အဲ့ဒီလိုပြုစုကြွေးမွေးလို့ကျွန်ုပ်တို့အသက်အရွယ်ကြီးရင်လို့အိုမင်းမစွမ်းဖြစ်ပြီဆိုရင်ဒီတားငယ်သမီးငယ်လေးတွေကကျွန်ုပ်တို့အကျွေးကိုပြန်ဆက်ကြပါလိမ့်မယ်ဒါကြောင့်ကျွန်ုပ်ကျွေးတဲ့လက်ချနေရပါလေဒီလိုဆိုရင်အတင်ချင်းမင်းရွှေအိုးမြုပ်တယ်ဆိုတာပါလေတဲ့မိတယ်ရွှေအိုးမြုပ်တယ်ဆိုတာတခြားမဟုတ်ပါဘူးတဲ့ကျွန်ုပ်ရဲ့လက်ပံတော်ကြီးထဲမှာအတောင်လက်တွေအမွေးတောင်တွေချွတ်ပြီးတော့ဘယ်သူမှပြုစုမဲ့လူမရှိတဲ့ပြုစုမဲ့ပုဂ္ဂိုလ်မရှိတဲ့ဟိုမင်းမစွမ်းကိုယ်တိုင်ရှာဖွေစားတော့နိုင်ခြင်းကမစွမ်းနိုင်တော့တဲ့ကြီးအိုကြီးတွေရှိကြပါလေ။အဲ့ဒီကြီးသားအိုကြီးတွေလည်းပဲကျွန်ုပ်ဟာရွှေအိုးမြုပ်တဲ့အနေအားဖြင့်ခွဲချမ်းပြီးတော့ကျွေးမွေးလှူဒန်းနေရပါလေ။အချက်ပဲနှစ်ချက်လေ
။
သုံးချက်နော်။အဲ့ဒီမှာဘုန်းကြီးတို့ကြည့်ကျွေးအောင်ဆက်တဲ့အနေအားဖြင့်မိဘရဲ့ကျွေးတွေကိုမိဘကကျွေးမွေးလာခဲ့တဲ့ကျေးဇူးတွေကိုပြန်ပြီးတော့တိပြီးတော့မိဘများကိုပြန်လုပ်ကြွေးတာအခုဘုန်းကြီးတို့ယောဂီများအားလုံးဟာမိမိတို့မိဘဆိုတာရှိခဲ့ကြတယ်ဒီနေ့မိမိတို့ဒီမှာအမေရိကန်နိုင်ငံမှာရောက်လာပြီးတော့ဒီလိုပြည့်ပြည့်စုံစုံနဲ့တင်းတောင်တင်းနေချမ်းချမ်းသာသာနဲ့သုံးနိုင်ဆွဲနိုင်နေအဲ့လိုသုံးနိုင်ဆွဲနိုင်ပြီးဆွဲနိုင်ဖို့အတွက်ဒီလိုအခြေအနေမျိုးရောက်ဖို့အတွက်မိဘကမိမိတို့ကိုအသက်ရှည်အောင်မွေးလာတဲ့အချိန်ကစပြီးတော့ဘာမှရှာပွေလုတ်ကင်ပြီးတော့မစားတော့နိုင်တဲ့အချိန်ကစပြီးမိဘကကျွေးမွေး မပြုစုခဲ့ရဘူးလ
ား
မပြုစုခဲ့ပါဘူးမိပါလေအမတန်ပြုစုခဲ့ရတယ်မိပါလေကျွေးမွေးခဲ့ရအထူးအဖြစ်အမေပေါ့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကရှားပွေပေးပြီရှားပွေပြီးတော့အာလုံးပြည့်စုံအောင်ရှားပွေပေးပြီမြင့်ခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒီတန်းငယ်သမီးငယ်လေးတွေကိုကြီးပြင်းပြီးတော့လာအောင်ကျွေးမွေးခဲ့ရတယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီမိဘနှစ်ပါးဘာနဲ့တူတယ်လဲဆိုတော့ဗြဟ္မာတိမာတာပုတ္တရောတဲ့မိဘနှစ်ပါးဟာဗြဟ္မာနဲ့တူတဲ့ဘာနဲ့တူလဲဗြဟ္မာနဲ့တူတယ်ဗြဟ္မာမင်းကြီးနဲ့တူတယ်အဲ့ဒီဗြဟ္မာများဟာမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗြဟ္မစုတရား၄ပါးနဲ့နေတယ်တဲ့ဒါကြောင့်မိဘများဟာလည်းပဲအဲ့ဒီဗြဟ္မာကြီးကဲ့သို့ဗြဟ္မစုတရား၄ပါးဖြစ်တဲ့မေတ္တာကရုဏာမုဒိတာဥပေက္ခနဲ့ဒီသားသမီးများပေါ်မှာပြုစုလုပ်ကြွေးကြတယ်မိမိတို့ရဲ့ဝမ်းပိုက်တွင်းမှာသားရဲ့သမီးရဲ့လို့မသိသေးခင်အချိန်လေးကမိဘကဟောဒီအတွင်းမှာရှိခဲ့တဲ့သားတန်ဒီသားလေးအနေခက်မှဆိုးလို့ဂုံဂုံကွာကွာမလုပ်ဘဲနဲ့မရှောင်ရဘူးလားတကယ်လို့ကုန်းလိုက်ကွာလိုက်မယ်ဆိုရင်ခါကိုလိန်ချိုးသလိုလှဲ့ချိုးသလိုဖြစ်မှဆိုးလို့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကရှောင်ကျင်ရတယ်ကိုမိမိနှစ်သက်ပေမယ်လို့လည်းပဲအပူရအဆက်တွေမစားဘဲနဲ့မရှောင်ရဘူးလားအတွင်းမှာရှိနေတဲ့မိမိရဲ့သားရဲ့သမီးရဲ့လို့မသိသေးတဲ့ဒီသားတန်တွေလေးအနေခက်မှဆိုးလို့အစားအသောက်ကရှာပြီးတော့ရှောင်ကျင်လာခဲ့ရတယ်ဒါသားသမီးပေါ်မှာမေတ္တာထားပါထားတာလေမေတ္တာထားပါတာမသမီးမတော်မသိသေးဘူးနော်ဒီမှာမေတ္တာထားတကယ်ကိုမိမိရဲ့ဒီကိုယ်ဝန်လေးကိုတခါလေယူယူရရမပြတ်မစည်းရအောင်ဆောက်ရှောက်တင်းတင်းနေတာဒါမေတ္တာနဲ့တကယ်လို့မွေးဖွားလာပြီးဝမ်းမရဲ့အပြင်ရောက်လာပြီဆိုတဲ့အခါကလာကြတော့ဟောဘာမှမတိသေးတဲ့သားလေးသမီးလေးပေါ်မှာချင်းတို့ယင်းတို့မှတ်တို့မကက်ရအောင်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကအနိကဆောင်းရှောင်းပြီးတော့ဒါတွေကို၆လှန့်ပေးရတာလေမလုပ်ရဘူးလားမ
လုပ်ပါဘူး
သားသမီးပေါ်မှာကရုဏာထားဘာလုပ်တာလဲကရုဏ
ာထား
ဘာကြောင့်လဲဆိုတော့ဒီသားလေးကချင်းလာလို့ချင်းလေးလာနေပါလေချင်းကြိုက်ပါလေမှတ်ကြိုက်ပါလေဆိုလို့ပြောနိုင်ရလားမပြောနိုင်ဘူးအဲ့ဒီမှာပက်လက်ကလေးနဲ့ချီကားရလက်ကားရနေနေတယ်အဲ့ဒီမှာဒီနေရာကနာလို့လည်းပဲနာတယ်လို့မပြောနိုင်ဘူးငိုးချင်တယ်ဒီနေရာမှာဘာဖြစ်ပါလေလို့ဖြစ်တယ်လို့မပြောနိုင်ဘူးဘိုင်းအောင်လို့အောင့်တယ်မပြောနိုင်ဘူးလေနာလို့လေနာနေပါလေမပြောနိုင်ဘူးအဲ့လိုမပြောနိုင်သေးတဲ့ဒီတန်းငယ်သမီးငယ်လေးကိုမိခင်ဖြစ်တဲ့ပုဂ္ဂိုလ်ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီလိုဝေဒနာတွေမခံစားရအောင်ချင်းမဲ့ရင်စသည်တွေမကပ်ရအောင်အဲ့ဒီသားလေးပေါ်သမီးလေးအပေါ်မှာကရုဏာအနာကျင်လာတဲ့အနေအားဖြင့်ကရုဏာမထားဘူးလားဗျာကရုဏာတွေထားရတယ်အဲ့ဒီသားလေးသမီးလေးတွေအရွယ်ရောက်လာတဲ့အခါကျတော့အဘိုးကြီးတို့ယောဂီများကြောင်းတက်ကုန်ကြပြီကြောင်းတက်တဲ့အခါကျတော့သားလေးသမီးလေးတွေကြောင်းသွားကြောင်းပြန်တခါနဲ့အရွယ်လေးရောက်လာတဲ့အခါကလည်းကျတော့သားသမီးတွေပျော်ပျော်ရွှင်ရွှင်နဲ့ကြောင်းတက်ကြောင်းပြန်တာကိုမြင်ရတွေ့ရတဲ့အခါအရွယ်ရောက်လာတဲ့သားသမီးလေးကြည့်ပြီးတော့ဝမ်းမြောက်ဝမ်းသာမဖြစ်ရဘူးလားဟောမုရိတာပွားနေတာဘာပွားနေတာမုရိတာပွားနေတာသားသမီးလေးတွေကြည့်ပြီးတော့ဒီခါနဲ့ဝမ်းမြောက်ဝမ်းသာပီတိတွေဖြင့်ကိုသားလေးတွေကိုသမီးလေးတွေဒီခါကိုယ်တိုင်ပြုပြင်ပေးကိုယ်တိုင်ဖြင်းလင်းပေးအဲ့ဒီမှာဝမ်းမြောက်ဝမ်းသာဖြစ်နေတာချင်းတန်ရွေရောက်လူလန်းမြောက်လို့အင်းတော်ရသားကြပြီဆိုရဲ့ချင်းကြတော့ဟောကိုကသူ့ကိုအတတ်ပညာတွေလည်းတင် जा ပေးပြီးပြီစွမ်းနိုင်တဲ့မြတ်သူတို့ကိုလည်းပဲပူညီပံ့ပိုးပေးပြီးသူ့အိုသူ့အိမ်နဲ့သူ့နေရာလေးနဲ့သူ့ဟာလေးနဲ့အဆင်ပြေပြေနေရထိုင်ရတာကိုမြင်ရတဲ့အခါကျတော့ဟောဘာမှသူတို့အတွက်အကြောင်းကျပူပန်စရာမလိုဘဲနဲ့ဥပိ္ပခပွားတာဘာပွားရတာလဲဥပိ္ပခပွားဒါကြောင့်မို့မိဘနှစ်ပါးဟာသာသမီအပေါ်မှာဒီမေတ္တာကရုဏာမုဒိတာဥပိ္ပခဆိုတဲ့ဒီဗြဟ္မဝိဟာရတရားဗြဟ္မစုတရားလက်ကင်ထားခဲ့တဲ့အတွက်ကြောင့်မို့ဗြဟ္မာကြီးနဲ့လေတူတယ်ပါနေတူပါလိမ့်မယ်ဒါကြောင့်မိမိတို့ကိုအခုလိုဒီအရွယ်ရောက်လာအောင်အသက်ရှည်လာအောင်ဒီပညာတွေတက်လာအောင်ဒီလိုအခြေအနေမျိုးတွေရလာအောင်ပြုလုပ်ပေးခဲ့တာဒါမိဘရဲ့ကျေးဇူးတွေဘသူကျေးဇူးတွေလဲမိဘရဲ့ကျေးဇူးတော့အထူးအဖြင့်မိခင်ရဲ့ကျေးဇူးဟာဘယ်လောက်ကြီးတယ်ဆိုတာဘုရားတို့စဉ်းစားကြည့်ပေါ့အနည်းကတာဘောသမီးပေါ်မှာပြုစုပေးတာမိခင်မယ်အဲ့ဒီမှာမိခင်ဟာသားသမီးလေးတွေပုံမှာဒီမိမိရဲ့သားလေးပုံမှာသမီးလေးပုံမှာ ဟိုရုပ်ဆင်းအင်္ဂါတွေအဖူးလေးအချိန်လေးပေါက်လာရင်တောင်မှအဖူးလေးအချိန်လေးပျောက်သွားအောင်မိဘကနိခင်ဖြစ်တဲ့ပုဂ္ဂိုလ်ကဟိုလိုလှုပ်ပြီးဒီဆေးလေးလိမ့်ပြီးဟိုဟာလေးလိမ့်ပြီးဒါနဲ့ဆက်ပြီးတော့ဘုန်းကြီးကဟိုဘုန်းကြီးတတိယရာလေးပေါ့ဘုန်းကြီးရဲ့မိခင်ကြီးကိုတတိယရာလေးပြောပြရင်းတယ်မိဘနှစ်ပါးပေါ်မှာဘုန်းကြီးဟိုစပေရတိထားလို့မိဘတွေဟာကျေးဇူးရှိတယ်ကိုလည်းစပေတွေတင်ကြားထားတဲ့ပုဂ္ဂိုလ်ဆိုတော့စပေရမိဘကျေးဇူးရှိတယ်ဆိုပြီးတော့မိဘတွေကိုဘုန်းကြီးကိုရင်ဘဝတွေကဘုန်းကြီးဆောက်ရှောက်ပါတယ်ကိုရင်ဘဝတွေကမိဘနှစ်ပါးကိုဆောက်ရှောက်ပါတယ်ဘုန်းကြီးရှိနေတဲ့ဘုန်းကြီးမှာအသုံးဆောင်ကိုဘုန်းကြီးဘာမှမသုံးမဲနဲ့မိဘနှစ်ပါးကိုသာသုံးစေပါတယ်ဘုန်းကြီးကိုယ့်ဟာကိုယ်စင်စင်ရဲနဲ့ဘယ်ဘဝကိုရည်တည်ပြီးပညာသင်ကြားခဲ့ပါတယ်အဲ့ဒီလိုနဲ့မိဘနှစ်ပါးကိုဘုန်းကြီးပြုစုနေရဟန်းဘဝရောက်လာတော့လေရဟန်းဘဝမိဘနှစ်ပါးကိုစွမ်းဆန်တော်စေရည်ဆိုပြီးတော့ဘုန်းကြီးမှရှိနေတဲ့လက်နာပါတွေကနေပြီးတော့မိဘနှစ်ပါးကိုထောက်ပံ့ပါတယ်။ဒါဆွမ်းဆန်တော်စေရည်မိဘနှစ်ပါးကိုသမင်းအမြဲတမ်းကြွေးတယ်ဆိုပြီးတော့မိဘနှစ်ပါးကိုဆွမ်းဆန်တော်စေရည်နဲ့ထောက်ပံ့ပါတယ်။အဲလိုထောက်ပံ့ပြီးတော့နေပါတယ်။ဒါမိဘရဲ့ဂျေဇူးကိုစာအနေနဲ့ပဲသိနေတာပါ။မိဘဂျေဇူးတွေရှိတယ်။မိဘဂျေဇူးကကြီးတယ်ဆိုတာဒီလိုပဲသိပါတယ်။ဒါပေမဲ့ဘုန်းကြီးကတော့နှိုက်နှိုက်ချွတ်ချွတ်တကယ်ကိုနှလုံးသားထဲကနေပြီးတော့မိဘကြီးစုကိုမသိခဲ့ဘူးတနေ့မှဘုန်းကြီးရန်ကုန်ရိတ်တာမှာဒီဘုန်းကြီးရဲ့တူလေးတွေတူမလေးတွေဒီကလေးတွေကိုဘုန်းကြီးပညာတတ်ဖြစ်စီခြင်းမှာလေဘုန်းရပညာတတ်လေးတွေဖြစ်စီခြင်းတော့ဘုန်းကြီးတူလေးနှစ်ယောက်ကိုဘုန်းကြီးကျောင်းကိုခေါ်ထားပြီးတော့ကျောင်းထားပေးပါတယ်အဲ့ဒီကလေးနှစ်ယောက်ရဲ့အဝတ်အစားကစပြီးတော့ဘုန်းကြီးကိုယ်တိုင်လျှော့ဖို့ပေးပြီးတော့ကလေးတွေကလည်းငယ်သေးတာဆိုတော့ကိုယ်တိုင်ပဲလျှော့ဖို့ပေးပြီးတော့နောက်ဆုံးကို့မှာရှိတဲ့ခြုံနဲ့ခြုံတဲ့တောင်မှကလေးတွေအနှွေးတွေအဖြစ်နေဒီကံနဲ့ချုပ်တတ်တဲ့ပုဂ္ဂိုလ်ကိုချုပ်ခိုင်းပြီးတော့ဒီလိုပဲပြုစုဆောင်ရှောက်တနေ့မှကလေးနှစ်ယောက်မကျန်းမအောင်အဲ့ဒီမှာကလေးနှစ်ယောက်မကျန်းမတဲ့အခါကာလကြတော့ဖြားတာပေါ့လေတုပ်ကွေးပြားဖြားတော့အဲ့ဒီမှာသူတို့ကိုဘုန်းကြီးခြံအောင်လေးထဲမှာထားပြီးတော့ကလေးတွေကဖြားတွေကတက်တော့ဒီကံနဲ့ကြောင်ကရန်းနေနဲ့ရောင်လိုက်ထားလိုက်အဲ့ဒီမှာဘုန်းကြီးကသူတို့ကိုခြံအောင်နဲ့ထည့်ပြီးတော့ဘေးကနေခုံလေးနဲ့ထိုင်ဆောင်အဲ့ဒီမှာညာဘက်မှာထိုင်ဆောင်အဲ့လိုထိုင်ဆောင်နေတဲ့အခါကျတော့ဟိုမှာကလေးတွေကဒီကားလေးရောင်လိုက်ဟိုဘက်လူးလိုက်ဒီဘက်လူးလိုက်ကျွန်တော်ပြင်ထွက်ပါစို့လို့ပြင်ပြန်ပြီးတော့ကျွန်တော်နဲ့ထည့်ပေးအဲ့ဒီလိုနဲ့ဒီကလေးနှစ်ယောက်ကိုဘုန်းကြီးစောင့်အောင်ပြီးတော့ပြုစုရင်းနဲ့ဘာတတိယလေဆိုတော့ဘုန်းကြီးမကြမ်းမှစဉ်တော့ကမေတော်ကြီးကိုသွားတတိယအဲ့ဒီမှာဘုန်းကြီးကိုရင်လေးဘဝကိုရင်ဘဝနဲ့ဘုန်းကြီးတို့ဒီမှာတောရတိတာတွေမှာဘုန်းကြီးတို့ကြောက်တို့ရေကြောက်တို့ဗာတဲ့ဝတ်သက်တို့ဘာလို့ဒါတွေပေါက်အဲ့လိုဝတ်သက်တွေရေကြောက်တွေစသည်ပေါက်တဲ့အခါကလည်းကြတော့မျက်နှာပေါ်မှာအဲ့ဒီမှာအနာလေးပေါက်တဲ့အခါကလည်းကြတော့ဘုန်းကြီးကဒီမေတော်ကြီးကလာလာပြီးစောင့်ရှောက်ပြီးပြည့်စုံတဲ့အခါဘုန်းကြီးကမျက်ရည်ချငိုတာကိုအဲ့ဒီမှာငိုတဲ့အခါကလည်းကြတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်မေတော်ကြီးကဘာပြောလဲဆိုတော့ဒါဘာလို့ငိုတာလဲမငိုရဘူးမငိုနဲ့နော်ချော့တယ်ပြန်နေပြီးတော့အဲ့ဒီမှာဘာလို့ငိုတာလဲမေးတော့တာမျက်နှာပေါ်မှာကျောက်ပေါ်မှာနေထင်ကုန်ရလှပြက်ကုန်တော့မှာပဲဆိုပြီးငိုတာဘုန်းကြီးကတားရဲ့မျက်နှာပေါ်မှာကျောက်ပေါ်မှာနေထင်တော့မှာပဲဆိုပြီးဘုန်းကြီးငိုတာဆိုတော့ပြောတော့ဟောငါသားကျောက်ပေါ်မှာနေမထင်အောင်အမေကလှုပ်ပြီးမှာပေါ့အမေကလှုပ်ပြီးမှာပေါ့ဆိုပြီးတော့အဲ့ဒီမှာအဖျားတက်နေတာဆိုတော့နိုးတဲ့အချိန်လေးနိုးလိုက်ပြန်ပြီးပျော်သွားရင်ပျော်သွားလိုက်ဒီလိုနေတာကိုအဲ့ဒီအချိန်မှာဘုန်းကြီးမေတော်ကြီးကမလှုပ်ပြီးလဲဆိုတော့ဘုန်းကြီးမျက်နှာပေါ်ကိုရှာနဲ့လိုက်ရက်ပြီးဒါဘုန်းကြီးနောက်မှသိတာနော်အဲ့ဒီမှာရှာနဲ့လိုက်ပြီးတော့မျက်နှာပေါ်မှာလိုက်ပြီးတော့ရက်တယ်မျက်နှာပေါ်မှာမာယုမထင်အောင်လို့ဆိုပြီးတော့အဲ့ဒီမှာရှာနဲ့လိုက်ပြီးတော့ရက်ပြီးတဲ့အခါကျတော့ဘုန်းကြီးဖြတ်ဆူပြန်နိုးပြန်ရောအဲနိုးတဲ့အခါကျတော့အမေဖြစ်တဲ့ပုဂ္ဂိုလ်ကအာသာတာလေးနေအာလေးနေငါသားမျက်နှာပေါ်မှာမာယုမထင်အောင်မို့မာယုမထင်အောင်မို့အမေလှုပ်ပြီးနေအာလေးနေအာလေးနေအဲ့ဒီမှာဘုန်းကြီးအဲ့ဒါလေးကိုဘုန်းကြီးကလေးနှစ်ယောက်ကိုဘုန်းကြီးစောင့်ရှောက်ရင်းနဲ့ဒီမေတော်ကြီးဘုန်းကြီးကိုပြုစုတာလေးကိုတောင်းတတိယလိုက်တာတတိယလိုက်တဲ့အခါကျတော့မှဩမိဘဂျေစုမိခင်ဂျေစုဟာတဲကြီးပါလားအဲ့ဒီမှာရှာနဲ့ရက်တယ်ဆိုတာတတိဆန်နေတာရက်တာအခုငါအမေကငါ့ကိုဒီလိုတောင်းရက်ပေးတာပါလားဆိုအဲ့ဒီမှာဂျေစုတည်တယ်အဲ့ဒီတည်တဲ့အချိန်ကျတော့မရှိတော့ဘူးဘုရားမိဘဂျေစုကိုတည်တယ်ဆိုတဲ့အချိန်မတည်မရှိတော့ဒါကြောင့်မို့ခုမှမိဘရှိနေမိဘနှစ်ပါးဟုတ်တရှိတင်ရှာရှိနေတဲ့အချိန်လေးမှာပြုစုဖို့ဘုန်းကြီးအထုတက်တော်နေတာပါဒါဘုန်းကြီးရဲ့ကိုယ်တိုင်ကိုယ်တွေးပါဒါကြောင့် မိဘရဲ့ခြေစူးကုမိဘများနေဆိုတာကိုဝိဇူကိုမေးကြည့်တဲ့အခါဘာလို့လောက်ရလဲမေးတော့ဝိဇူကပြောပန်းပေးတယ်တလောင်းနေတော့ညမိဘခြေစူးတိတယ်လို့ဘုန်းကြီးတို့လက်မခံနိုင်ပါဘူးဘုန်းကြီးကတကယ်လို့တိတဲ့အရုံလဲတော့မိဘခြေစူးတိတယ်လို့ကိုပြောလို့မရသေးပါဘူးတကယ်မိဘခြေစူးမိခင်ရဲ့ခြေစူးကိုတိတယ်ဆိုရင်ဘုန်းကြီးလို့နောင်တမရစေချင်ပါဘူးဘုန်းကြီးလို့နောင်တမရစေချင်အလုံးကမိဘခြေစူးကိုတိပြီးတော့မိဘခြေစူးကိုကြည်အောင်ဆက်နိုင်တဲ့ပုံကိုဖြစ်စေချင်ပါလေကြည်အောင်ဆက်နိုင်ဖို့ဆိုတာကလည်းပဲတရားနဲ့ဆက်မှကြည်မှာပါဘာနဲ့ဆက်မှလဲတရားနဲ့ဆက်ရမှာပါဒါပေမဲ့ဘုန်းကြီးကမိဘကိုတရားနဲ့ခြေစူးဆက်နိုင်ပါတယ်သို့တော်လည်းပဲမိဘတွေကိုကြကြနာနာဘုန်းကြီးပြုစုပြီးတော့မပေးနိုင်ဘူးဟိုပြောရရင်ဘုန်းကြီးဆိုရင်ဘုန်းကြီးရဲ့ရည်ရွယ်မှာနှစ်စဉ်နှစ်တိုင်းတကြီးပူဇော်ပွဲဆိုတော့ဘုန်းကြီးလှုပ်ပေးတယ်တကြီးပူဇော်ပွဲလှုပ်ပေးတဲ့ဘုန်းကြီးသူတို့ကိုစားစရာတောက်စရာတွေအကုန်ကျွေးတယ်နောက်ပြီးတော့မုံဘုံလေးစားပွဲတောက်ပွဲတွေပြည့်စုံပေးတယ်ဝတ္ထုချင်းငွေတွေလည်းပဲ300အောင်ဆွဲအောင်လက်ထက်ထက်ပေးတယ်ကိုယ်တိုင်သူ့ကိုယ်စားကျင်တာစားဆိုပြီးတော့လက်ထက်ထက်ပေးပါတာမိဘနှစ်ပါးကိုကျေးဇူးဆက်တဲ့အနေနဲ့ဘုန်းကြီးလုံနေတာဟာလို့သူတို့ပြောပြဘုန်းကြီးအမေစီတုံးကအဖေစီတုံးကမုံမုံတပုတ်တော့မပေးနိုင်ဘူးဘုန်းနဲ့တည်းပြီးတော့မကျွေးနိုင်ဘူးမုံတုတ်ကလေးကိုခံပြီးပေးရအခုချင်းကြတော့မိဘကြီးကိုဘုန်းကြီးလုံကျွေးနိုင်တဲ့အခြေရှိပြီမယ်လို့လည်းပဲမရှိတော့မိဘကြီးကျွေးဖို့မရှိတော့ဒါကြောင့်မို့ခုမိဘရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမေ့မနေချင်ပါနဲ့ကြာကြာနာနာမိမိကိုပြည့်စုံခဲ့တဲ့ကျေးဇူးတွေကျွေးကျေးဇူးတွေမူရင်းကျေးဇူးတွေပြန်ပြီးတော့ဘုန်းကြီးဆက်စစ်ခြင်းပါလေအခုဟိတတိဆံဖြစ်တဲ့ဒီမှာခြေသာကတောင်မှမိဘကျေးဇူးကိုတည်နေတယ်ဘုန်းကြီးတို့လူသားအသိဉာဏ်ရှိတဲ့လူသားတွေကဘာလို့မသိတာလဲဘာလို့မိဘကျေးဇူးကိုမေ့နေတာလဲအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာပို့ပြီးတော့သိရမှာပေါ့ကိုတောင်ဒီလောက်ပညာတွေသင်ထားပြီးကိုယ့်ရဲ့အခြေအနေတွေဘဝမြင်မှန်းနေပြီးဘဝအခြေအနေမြင်မှန်းအောင်ဒီမိဘကလှုပ်ပေးလိုက်တာဆိုတော့ကိုလက်ခံကိုလက်ခံရမယ်ကိုယ့်အကူစူးစမ်းလို့ဖြစ်လာတယ်ဆိုတာအဓိပ္ပာယ်မရှိဘူးစူးစမ်းတာလည်းမှန်တယ်ကိုယ်တိုင်စူးစမ်းလို့လည်းဖြစ်လာတာလည်းမှန်တယ်မိဘကဒီရွယ်ရောက်အောင်မွေးလာခဲ့လို့မိဘကသာပြစ်ထားခဲ့ရင်ကိုဒီရွယ်ရောက်ထိအောင်အသက်ရှင်နိုင်မှာဒါတင်လို့တည်အောင်လည်းပဲကိုဘုံကကိုရမရတည်နိုင်ဘူးဒါကြောင့်ဒီပညာတွေအသိဉာဏ်တွေအသက်ရှင်အောင်မွေးမြူလာတာတွေအဲ့ဒါတွေကိုဘုန်းကြီးတို့ယောဂီများကသိပြီးတော့မိဘကျေးဇူးကိုမသေးခင်မှာမိမိတို့ချမ်းချမ်းသာသာထားနိုင်အောင်ထားပါမိဘကိုပြုစုပါမိဘကိုခြေထပ်ပါအခုဒီမှာအဟိတရိစံဖြစ်တဲ့ခြေသားကတောင်မိဘကျေးဇူးကိုမိဘရဲ့မွေးခဲ့တဲ့မိမိငယ်စဉ်ကမိမိအတောင်းလက်မဆုံးခင်ကမိမိကိုကြွေးခဲ့တဲ့ဂျေဇူးမိမိခုလိုအသက်ရှင်လာအောင်မွေးမြူခဲ့တဲ့ဂျေဇူးအဲ့ဒီဂျေဇူးတရားတွေကိုသိပြီးတော့အဲ့ဒီမှာဂျေဇူးဆက်တဲ့အနေအချင်းအဲ့ဒီမှာကြွေးပြန်ဆက်ပါတယ်ကြွေးဂျေဇူးမွေးဂျေဇူးကိုပြန်ဆက်တဲ့အနေအချင်းမိဘကိုလှုပ်ကြွေးပါတယ်နောက်တကမိဘကိုလှုပ်ကြွေးယုံနေလားဆိုတော့ကြွေးသိချရဘာလို့ရလားလဲကြွေးသိချရတယ်အဲ့ဒီမှာကျွေးပြချရဲဆိုတာလည်းပဲအခုသားသမီးလေးတွေဟာကိုမွေးထားတဲ့သားသမီးလေးတွေဟာဘာမှရှာဖွေလုပ်ကင်စားတော့နိုင်နေတာမဟုတ်သေးတော့သားလေးတွေကိုစားချင်တန်းစားရတယ်ထမင်းချင်တန်းထမင်းနှုတ်ချင်တန်းနှုတ်အကုန်လုံးပြုစုလှုပ်ကျွေးနေခြင်းဟာဘာလုပ်နေတာလဲကျွေးပြချနေတာအဲ့ဒီသားသမီးလေးကအသက်အရွယ်ကြီးရင်လို့မိမိတို့ကိုမင်းမစွန်ဖြစ်တဲ့အခါကျတော့ဒီသားသမီးလေးဟာကျေးဇူးတည်တံပြီးတော့မိမိတို့ကိုပြန်လှုပ်ကျွေးမယ်ပြန်ပြီးကျွေးဟောင်းပြန်ဆက်မယ်ဘုန်းကြီးတို့စဉ်းစားကြည့်ပါမိမိဒီဝတ်ဆိုတာကဒီဘုန်းကလေဘုန်းကြီးတို့လိုက်ပါတယ်မိမိကမိဘကိုပြစ်ထားခဲ့လို့ရှိရင်မိမိသားသမီးဟာမိမိကိုဘာလုပ်မှာလဲပြစ်ထားမှာပဲဒါဝတ်ဆိုတာနောက်မှလိုက်မှာမဟုတ်ဘူးတော့ဒီဘုန်းကလည်းလိုက်မှာဒီဘုန်းကလည်းလိုက်မှာဘုန်းကြီးကိုဇလန်းလေးတစ်ခုကိုဘုန်းကြီးနားထောင်ပူပါအဲ့ဒီမှာနားထောင်ပူတဲ့အခါကလာကြတော့မိဘနှစ်ပါးအဲ့ဒီမှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ထင်ပါလေမိခင်ဖြစ်တဲ့ပုဂ္ဂိုလ်အဲဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုနောက်ကတားဖြစ်တဲ့ပုဂ္ဂိုလ်ကဘုရားရည်တာပို့ဖို့အတွက်ဆိုပြီးတော့စီမံဆောင်ရွက်တယ် အဲ့လိုဒီမှာဆောင်ရွက်တဲ့အခါကလည်းကြတော့တားလေးကလည်းပဲအရွယ်ရောက်နေတဲ့တားလေးပေါ့တားလေးကလည်းပဲ73လေးနဲ့အရွယ်လေး72နဲ့73နဲ့အရွယ်လေးနဲ့တူပါတယ်အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုတားဖြစ်တဲ့ပုဂ္ဂိုလ်ကသူ့အဖေကနေပြီးတော့အဖေနဲ့အမေကနေပြီးတော့ဟိုးလူအိုယုံကိုပို့မယ်ဆိုပြီးတော့ပို့တာအိမ်မှာမပြည့်စုံနိုင်ဘူးမဆောင်ရှောက်နိုင်ဘူးဆိုပြီးပို့တာအဲ့ဒီပို့ဖို့စီစဉ်တာလေးကိုဒီတားဖြစ်တဲ့ပုဂ္ဂိုလ်လေးကသိတယ်အဲ့ဒီပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာဆောင်းလားမသိဘူးကောင်းတဲ့ဆောင်းကိုယူထားပြီးမကောင်းတဲ့ဆောင်းထည့်ပေးတာလည်းမသိပါဘူးအဲ့ဒါလေးနဲ့ဒီမှာကလေးကမြင်ထားတွေ့ထားတဲ့အခါကလည်းကြတော့နောက်ဒီဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကသွားဖို့အတွက်ဟိုသူ့ပြင်ဆင်တာပေါ့လေအဲ့လိုပြင်ဆင်ပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာတားလေးဖြစ်တဲ့ပုဂ္ဂိုလ်ဒီဆောင်းလေးလားဘာလားမသိဘူးဘုန်းကြီးကဟိုမေ့တော့မေ့နေပြီအခုမှဒါဓာလေးပြောလို့ဒါတတိယလူပြောရတာအဲ့ဒီခကလမှာဟိုကတားဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒါလေးကိုယူထားတယ်ယူထားတယ်တားမယူနဲ့လေပေးလိုက်လေတားမယူနဲ့လေပေးလိုက်လေလို့ပြောတဲ့ကကြမဟုတ်ဘူးတဲ့အဖေအသက်ကြီးလိုက်ရင်တားအဖေကိုအဲ့လိုပေးရအောင်ပါလေဆိုတော့အဲ့ဒီမှာတခါလေတားဖြစ်တဲ့ပုဂ္ဂိုလ်ကချက်ချင်းတတိယအဲ့ဒီမှာချက်ချင်းတတိယပြီးတော့မှဩဟောငါလုတ်တယ်လို့ငါတားကလေငါ့ကိုပြန်လုတ်မှာပါလားဆိုတော့ချက်ချင်းသိတယ်ဝတ်ဆိုတာနောက်ဘဝမှာလိုက်မှာလားခုဘဝလိုက်မှာလားခုဘဝကိုလိုက်မှာဝတ်ဆိုတာကကြာရှည်စွာဘုန်းကြီးတို့နောက်ဘဝတည်းအောင်စောင့်မှာမဟုတ်ဘူးဒီဘဝမှာပဲဝတ်ကလိုက်မှာအဲ့လိုဝတ်လိုက်မှာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတတိယပြီးတော့ချက်ချင်းငိုပြီးတော့ဖေးမသွားပါနဲ့အဖေးမသွားပါနဲ့ကျွန်တော်တို့နဲ့အတူတူနေပါကျွန်တော်လှုပ်ကြွေးပါရစေအဖေးကိုပြုစုပါရစေဆိုပြီးတော့အဲ့ဒီမှာတောင်းပန်တာအဲ့ဒါလေးကိုလည်းဘုန်းကြီးနားထောင်ဘူးဒါကြောင့်နောင်မှနောင်တဆိုတာရဘူးမလို့ဘူးနောင်မအဖေအတွက်အမေအတွက်ဆိုတာမသေးကြဘူးဘုန်းကြီးတို့ယောဂီများအခုတက်ရှိခြင်းရှားရှိနေတဲ့အချိန်ခါကာလမှာမိမိရဲ့မိခင်ရှိနေရင်မိခင်ဖခင်ရှိနေရင်ဖခင်အဲ့ဒီမိဘနှစ်ပါးကိုမိမိတို့ဘက်ကသာသမိဘက်ကဝတ္တရားကြည်ပြောင်းအောင်ပြုစုလှုပ်ကြွေးဖို့ရာသာသမိမှာတာဝန်မရှိဘူးလား
ရှိပါတယ်ခင်ဗျာ
အခုကြီးငယ်ကတောင်မှဒီမှာအဟိတရိစံပြည့်တဲ့ကြီးကတောင်မှသူ့မှာတာဝန်ရှိတယ်ဆိုတာသိပြီးတော့မိဘကျေစုဆက်ဖို့အတွက်အဲ့ဒီမှာကျွေးကျေးဇူးပြန်ဆက်နေရပါလေ။ဟောဒီစပန်းနှံ့လေးကိုကဲ့ချီသွားခြင်းဟာကျွန်ုပ်ကဗန္တာကြည်ချမ်းနဲ့ထင်းသိမ့်ဖို့မဟုတ်ပါဘူး။နောက်ပြီးတော့ကျွန်ုပ်မှာတင်းရဲ့ညှို့သူရံပဲ့နေရခြင်းတင်းရဲ့စီးပွားဥစ္စာပျက်စီးဖို့အတွက်လည်းမဟုတ်ပါဘူး။အဲ့ဒီလိုမိဘရဲ့ကျွေးကျေးဇူးမွေးကျေးဇူးတွေအဲ့ဒီအကျွေးတွေကျွန်ုပ်ပုံမှာကြံရှိနေတဲ့အတွက်ကြောင့်မို့အကျွေးဆက်တဲ့အနေအားဖြင့်ဒီမိအိုဖအိုနှစ်ဦးကိုလည်းကျွေးမွေးနေရပါလေ။ကျွေးတဲ့ချတဲ့အနေအားဖြင့်မိမိရဲ့သားငယ်သမီးငယ်များကိုလည်းပဲနောက်တစ်ချိန်မိမိအသက်ရွယ်ကြီးရင်လည်းကပြန်လည်ပြီးတော့ပြုစုလှုပ်ကြွေးဖို့အတွက်ကြွေးသစ်ချရပါလေ။ဘုန်းကြီးတို့အကြွေးရှိရင်အဲ့ဒီအကြွေးကိုပြန်ပြီးတော့မဆက်ရဘူးလား။တကယ်သိတတ်တဲ့ပုဂ္ဂိုလ်ဆိုရင်ဆက်တာ။သာသမီတွေကလည်းပဲအဲ့ဒီလိုငါတို့မိမတွေကငါတို့ပုံမှာကြွေးသစ်တွေရှိနေပါလား။ဒီကြွေးတွေကိုငါတို့တစ်နေ့ပြန်ဆက်ရမှာပါလားဆိုတာကိုတော့စိတ်ထဲမှာသဘောပေါက်ထားဖို့မလိုအပ်ဘူးလား။အဲ့လိုသဘောပေါက်ထားပြီဆိုရင်ကိုမိဘနှစ်ပါးကိုဘယ်နေရာမှကိုမျက်ွယ်မှာမလွတ်နိုင်ဘူး။အဲ့ဒါကြောင့်မို့ကိုမိဘနှစ်ပါးကိုဒီသားသမီးများကိုလေကျွေးတဲ့ချတဲ့အနေအားဖြင့်ကျွန်တော်ဟာတင့်ရဲ့လေတော်လေးကကဲ့ချီသွားတဲ့ဇဗနာနေလေးကနေပြီးတော့သားငယ်သမီးငယ်များကိုလည်းပဲကျွေးမွေးဆောင်ချောပါပါသေးတယ်။ဒါကျွေးတင်ချနေတာမှာ။နောက်နံပါတ်3ရွှေအိုးမြုပ်တယ်ဆိုတာကလည်းပဲအဲ့ဒီလက်ပံတော်ကြီးထဲမှာအားလုံးလက်ပံတော်ကြီးထဲမှာကျေသာပေါင်းများစွာတွေကအသက်ရွယ်ကြီးရင်အိုမဲမစွာဖြစ်နေတဲ့စားရမယ်တောက်ရမယ်ခိုးကိုးရမယ်ကြီးအိုကြီးတွေရှိပါလေအဲ့ဒီကြီးအိုကြီးတွေကိုလည်းပဲအင်းရဲ့လေတော်တွေကအခုကဲ့ချီသွားတဲ့ဇပနံတွေမျှဝီပြီးတော့သူတို့ကိုလည်းပဲကျွေးမွေးလှူဒန်းရွှေအိုးမြုပ်တဲ့အနေအချင်းကျွေးမွေးလှူဒန်းနေပါလေလှူဒန်းနေဆိုတာမဟုတ်တာလေရွှေအိုးမြုပ်ထားရင်မြုပ်ထားတဲ့ရွှေအိုးကိုတစ်နေ့တစ်ချိန်ကိုယ်အလိုရှိတဲ့အချိန်ထုတ်ပြီးတော့အသုံးချလို့မရဘူးလားမ
ရပါဘူ
းအသုံးချလို့ရတယ်ဒါကြောင့်မို့မိမိလှူဒန်းထားတာဆိုရင်လည်းပဲဒီဒါနကောင်းမှုတွေကမိမိပြုထားတဲ့ကောင်းမှုတွေကမိမိကိုပြန်ပြီးတော့ဆူချိုးပေးမှလားကောင်းချိုးပြန်ပေးမှလားပြန်ပြီးတော့ကောင်းချိုးပြန်ပေးမှဒါကြောင့်မို့မြတ်စွာဘုရားချမ်းသာခြင်းနဲ့ဆိုရင်ဒါနပြုပါချမ်းသာရေးလမ်းစဉ်ဟာဒါနကောင်းမှုပြုတဲ့ပုဂ္ဂိုလ်ဟာချမ်းသာရေးလမ်းစဉ်မှာဒါကြောင့်မို့အဲ့ဒီမှာသာသမီတွေပြုစုတာရောမိဘပြန်ပြီးဂျေဇုဆက်တာရောအဲ့ဒီမှာမိအိုဖအိုကြီးတွေကျေးအိုကြီးတွေကိုလည်းပဲမျှဝေပြီးတော့လူတန်းတာကိုရွှေအိုးမြုပ်ပါတယ်ဆိုပြီးတော့အဲ့ဒီမှာခြေသားကနေပြီးတော့အဲ့ဒီပုံနာကြီးလက်ရှင်ပုံနာကြီးကိုပြောတဲ့အခါကျတော့လက်ရှင်ပုံနာကြီးဟာ ထိုင်ပြီးမကြောတာတမဲပဲလူသားတွေအသိဉာဏ်ရှိပါတယ်ဆိုရဲလူသားတွေတောင်ဒီမိဘကျေစုမသိကြဘူးမိဘကျေစုမသိဘူးအခုကြည်စမ်းဟိတ္တိဆံဖြစ်တဲ့ခြေသားကမိဘကျေစုကိုတိတက်လိုက်တာဆိုပြီးတော့အဲ့ဒီမှာအရှင်ကျေးမင်းတဲ့ဟောဒီပေတထောင်များရှိတဲ့တလေးလေတော်ကြီးကိုအရှင်ကျေးမင်းကိုကျွန်တော်လှူဒါန်းပါတယ်အရှင်ကျေးမင်းနဲ့တကွမိသားစုများအားလုံးခြေသားများဟောဒီလေတော်ကြီးတွေကစပါးတွေကိုခြိုက်တယ်လို့သုံးဆွဲတော်မူပါနှစ်စင်နှစ်စင်ဟောဒီလေတော်ကြီးကိုကျွန်တော်စိုက်ပြိုးပြီးတော့သင်တို့အတွက်လှူဒန်းပေးပါမယ်အဲ့ဒီမှာလှူဒန်းတာကြီးညိုတာလားမကြီးညိုတာလားကြီးညိုတာပါဗျာကြည်စံကျေးဇူးတရားကိုတိတက်တဲ့ပုဂ္ဂိုလ်လူသားတွေတောင်မှမိဘကျေးဇူးမသိဘူးအခုအဟိတ္တိဆံဖြစ်တဲ့ပုဂ္ဂိုလ်ဟာသိတယ်သူကိုယ်တိုင်လူသားသူကျွေးဟောင်းဆက်တယ်ဆိုတာ तू မသိဘူးကျွေးတင်ချတယ်ဆိုတာ तू မသိဘူးရွှေအိုးမြုပ်တယ်ဆိုတာ तू မသိဘူးအခုအလောင်းတော်ကြည်မင်းကဟောပြမှာဩဒါရီရှိပါလားလောကလူသားတိုင်းလူသားတိုင်းမှာဒီတန်ဝန်ကြီးရှိပါလားအသိဉာဏ်ရှိတဲ့လူသားတိုင်းမှာဒီတန်ဝန်300မရှိဘူးလား
ရှိပါတယ်
ရှိတယ်နော်မိဘရဲ့ကြွေးကျေးဇူးတွေပြန်ဆက်ရမယ်တာသမီးတွေကိုကြွေးတဲ့ချတဲ့အနေအားဖြင့်ကြွေးမွေးဆောင်ရှောင်ရမယ်တက်ပညာသင်ကြားပေးရမယ်ဘုရားဘာသာဝင်များပြီးပြီရွှေအိုးမြုပ်တဲ့အနေအားဖြင့်လည်းမိမိစွမ်းနိုင်တဲ့များကောင်းမှုတွေပြုရမယ်အဲ့ဒါကြောင့်မို့ဒီမှာပုံသားကြီးကကြီးညိုပြီးတော့ဒီတလေးလေတော်ကြီးပဲတထောင်မြတ်ရှိတဲ့လေတော်ကြီးကိုလှူဒန်းပေးမယ်။အဲ့ဒီမှာဘုန်းကြီးတို့အလောင်းတော်ကြီးမင်းကပုံသားကြီးကိုလက်ရှင်ပုံသားကြီးတိလောက်ထီအောင်မလို့အပ်ပါဘူး။ကျွန်ုပ်ရှစ်ပေမျှပဲလှူခံမှမယ်။ကျန်တာတွေကိုတော့ဖြင့်ပြင့်ရဲ့စည်းပွားရေးတွေလုပ်ပါ။လုပ်တဲ့အခါမှာလည်းပဲတင့်ဟာမမေ့မလျော့ပဲနဲ့။ယခုကျွန်ုပ်ပြောခဲ့တဲ့အတိုင်းဒီခုကိုရမဲ့နေကြတဲ့ဒုက္ခရောက်နေကြတဲ့ပုဂ္ဂိုလ်တွေကိုရွှေအိုးဝင်မြုပ်တဲ့အနေအားဖြင့်လည်းပဲဆောင်းလျှောက်ပေးပါ။နောက်ပြီးတော့တိလန်းနဲ့ပြည်စုံကြတဲ့လူကောင်ပုဂ္ဂိုလ်များကိုလည်းပဲတင်လှူဒန်းမှာမမေ့မလျော့မနေပါနဲ့ဆိုပြီးတော့အဲ့ဒီမှာလောင်းတော်ကြီးမင်းကနေပြီးတော့ဟောပြောထားခဲ့တာ။အဲ့တော့ဘုန်းကြီးဒီနေ့ဒီဇန်တော်လေးကတော့ဒါလေးပဲ။ဒီနောက်ကလေးဆိုရင်လည်းပဲဘုန်းကြီးတို့ဒီမှာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်များဒီနေ့အမေနေပါဆိုလို့ဒီနေ့အမေကျေစုအဲ့ဒီအဖေကျေစုမိဘရဲ့ကျေစုတရားတွေကိုကိုယ်တိုင်ပြန်ပြီးတော့မိဘငငယ်တုန်းကငါတို့ကိုဘယ်လိုပြုစုခဲ့တယ်ဆိုတာပြန်စဉ်းစားကြည့်ပါစဉ်းစားရင်မပေါ်နိုင်ဘူးလ
ား
ပေါ်နိုင်ပါဗျာပေါ်နိုင်ပါလေဘုန်းကြီးလည်းပဲအဲ့ဒီကလေးနှစ်ယောက်ကိုဘုန်းကြီးညမဲ့ဤဖဲနဲ့ခုံလေးနဲ့ထိုင်ဆောင်နေရင်ကအဲ့ဒီမှာအမေဟာငါ့ကိုဒီလိုပြုစုခဲ့တာပါလားအဲ့လိုရှာနဲ့ရစ်တယ်ဆိုတာတိရိစ္ဆာန်တွေပဲရစ်ဖူးတယ်အခုကြည်သာငါအမိကငါရဲ့မျက်နှာပေါ်မှာအမှန်ရွတ်တည်မထင်အောင်ဒီလိုရှာနဲ့ရစ်ပြီးခဲ့တာပါလားဒီလိုငါ့ကိုဆောက်ရှောက်မွေးမြူခဲ့တာပါလားဆိုတာကိုသိပြီးတော့အဲ့ဒီလိုသိတဲ့အချိန်ကျတော့အမေကမရှိတော့အဲ့ဒီလိုနောင်တမဖြစ်ရအောင်မို့နောက်ကျမနေရအောင်မို့အခုမိမိတို့မှာလက်ရှိမိအိုဖအိုများရှိရင်ဒီမှာမရှိပေမဲ့မြန်မာနိုင်ငံမှာရှိရင်လည်းပဲမြန်မာနိုင်ငံမှာမိဘဖအိုများကိုမိမိတို့စွန့်နိုင်တဲ့ဘက်ကပို့ပြီးတော့ချမ်းချမ်းသာသာနေနိုင်ထိုင်နိုင်အောင်စားနိုင်ပေါက်နိုင်အောင်လှူနိုင်တန်းနိုင်အောင်မိမိတို့ကဆောင်ရွက်ပေးပါအဲ့လိုဆောင်ရွက်ပေးခြင်းဟာမိဘရဲ့ကျွေးကျေးဇူးတွေဆက်ရမရောက်ဘူးလားဗျာဟင်ကျွေးကျေးဇူးဆက်ရရောက်ပါလေဒါကြောင့်ယနေ့ဟောဒီတာလိကေရာရဆိုတဲ့ဇတ်တော်လေးကိုဘုန်းကြီးတို့ဘဝတာဝန်ကြီးပြုံးပါစေဟုတ်တယ်မို့လားဘဝတစ်ခုရလာရင်တာဝန်ဘယ်နှခုရှိလဲ
သုံးခ
ုပါဗျာ သုံးခုကနံပါတ်1ကကျွေးဟောင်းဆက်တဲ့တာဝန်နံပါတ်2ကကျွေးရှိချာနံပါတ်3ကကျွေးလို့ရအေးဒါကြောင့်ဒီနေ့ခွန်ကြီးတို့ဒီမှာဓမ္မယောဂီများဟာလည်းပဲဒီတာဝန်300ကိုမိမိတို့ယနေ့သိပြီဟုတ်တယ်မို့လားသိပြီဖြစ်တဲ့အတွက်သိတဲ့အတိုင်းနောင်မှနောင်တဆိုတာမရပါစေနဲ့မိမိကမိဘကိုပြစ်ထားခဲ့ရင်မိမိကိုလည်းပဲမိမိသားသမီးကဘာလို့မှလဲအဲ့ဒီကြမ်းမှနောင်တမရကြပါနဲ့အခုချိန်ကစပြီးတော့မိမိတို့မင်းလျော့နေတာလေးတွေကိုတတိပြုတ်လိုက်ကြပါမိဘကိုဒီလိုပန်းလေးပေးုံလေးနဲ့မကျင်နဲ့ကြပါနဲ့ဒါကောင်လည်းတော့ကျေးဇူးတည်တာမဟုတ်သေးပါဘူးမိဘကိုမိမိကိုပြုစုလာခဲ့တဲ့အတိုင်းမိမိတို့ကျေးဇူးတည်ပါမိဘရဲ့မေတ္တာမိမိပေါ်မှာအေးမြတဲ့မေတ္တာတွေပေးခဲ့တယ်လို့မိမိကလည်းပြန်ပြီးတော့မိဘကိုအေးမြတဲ့မေတ္တာတွေပြန်ပေးဖို့မလိုဘူးလားမိမိစိတ်မိဘနှစ်ပါးစိတ်နှလုံးချမ်းသာအောင်ထားဖို့မလိုအပ်ဘူးလ
ား
မလိုပါဘူး။အေးဒါကြောင့်မို့ယနေ့ဘဝတောင်ကိုကြည်ပြုံးပါစေဆိုတဲ့ဒေသနာတော်လာတဲ့အတိုင်းဘုန်းကြီးတို့ဓမ္မမိသားစုများလည်းပဲအလောင်းတော်ကြည်မင်းကဲ့သို့မိမိတို့မိမိရဲ့ရရှိလာတဲ့ဘဝတောင်ကို ကြည်ပြောင်းအောင်ဆောင်ရွက်နိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေ။သာဓုသာဓုသာဓုယနေ့မိမိတို့လူတန်းထားတဲ့ကုသိုလ်စုစုတွေကိုမျှတပေးဝေကြရအောင်နော်။ယနေ့ရှင်မင်းဝန်ဆရာတော်ရဲ့တတိပဌံတရားစခန်းကြီးဖြစ်မြောက်အောင်ဒေါက်တာမောင်မောင်တော်မီယူတမီမချုတဲမောင်မီသားစုရဲ့ဓမ္မစကုဓမ္မယုံတော်ကြီးမှာအားလုံးဝိုင်းဝန်းပြီးတော့အဲဒီတရားပွဲကြီးဖြစ်မြောက်အောင်ဆောင်ရွက်ကြတယ်တရားစခန်းပွဲကြီးဖြစ်မြောက်အောင်ဆောင်ရွက်ကြတယ်ဆိုတာဟာဓမ္မဒါနအမတ္တဒါနကုသိုလ်တွေပြုတာဖြစ်ပါတယ်အဲ့ဒီကုသိုလ်တွေရောမိမိတို့မှမရှိကြဘူးလား
မရှိပါဘူး
နေ့စဉ်နေ့တိုင်းယောဂီသူတော်စင်များချမ်းသာစွာနာနဲ့အာယုန်စွာနေစွာညနေပိုင်းမှာအာဟာရစသည်ဖြင့်ချမ်းသာစွာသုံးစွဲနိုင်ဖို့အတွက်အားလုံးကဝေယဝဆကုသိုလ်တွေရောမပြုကြဘူးလားဘုန်းကြီးတို့ယောဂီတို့ရှင်များကလည်းပဲလူဒန်းတဲ့အလူကိုခံထိုက်တဲ့ပုဂ္ဂိုလ်ဖြစ်အောင်လူဒန်းတဲ့လူကိုခံထိုက်တဲ့ဆိုတာတိလန်းပြည်စုံမှာမိမိဘက်ကအလုပ်တစ်ခုလုပ်မှဘုန်းကြီးဆိုရင်တရားဓမ္မတွေကပို့ပြီးတော့အာယုံပြုတ်ပြီးတော့လူတန်းတယ်လို့ကိုယ့်ဘက်ကတောင်းအောင်မကြည်မှစုလို့ကိုယ့်အလုပ်ကိုပို့ပြီးလုပ်ရပါတယ်။ကိုယ့်ရဲ့တရားအလုပ်ကိုပို့ပြီးလုပ်ရတယ်ကိုယ့်သီလကိုပို့ပြီးစင်ကြယ်သမျှစင်ကြယ်အောင်အငြင်းအနွမ်းလုံးဝအစွန်းထိပ်မခံရအောင်ဘုန်းကြီးကြိုးစားပြီးတော့ကိုယ့်ရဲ့သီလကိုစောင့်ထိုင်ပါလေ။ဒါပါကြောင့်လေဆိုတော့ကုသိုလ်ရှင်များလူတန်းရတဲ့ကုသိုလ်ရှင်များကိုဘုန်းကြီးချီးမြှောက်နိုင်တာဟာသီလသမားကြီးပညာဒါပဲရှိပါလေ။ဒါနဲ့ပဲဘုန်းကြီးပြန်ပြီးတော့ချီးမြှောက်ပေးနိုင်တာပါ။ဒါကြောင့်လူတန်းတဲ့ပုဂ္ဂိုလ်တွေကနေ့စဉ်နေ့စဉ်အာယုံစွမ်းရောနေစွမ်းရောညနေအာဟာရဒါနအရေးတွေရောအကောင်လို့လူတန်းနေတာဖြစ်တဲ့အတွက်မိမိတို့ကလည်းပဲအလူခံပုဂ္ဂိုလ်များဖြစ်ထက်အောင်မိမိတို့စောင့်တည်ဆောင်တင်းထားတဲ့သီလစင်ကြယ်အောင်ဆောင်တည်မှာဘုန်းကြီးပြောတဲ့အတိုင်းကလပရိယန္တဒီပရဝံအတွင်းမှာဖြစ်စီရှင်းပါသီလနဲ့နေမယ်ဟုတ်တယ်မလားပရဝံကထွက်သွားရင်ရှင်းပါသီလဖြစ်ပါပြီငါးပါးသီလပဲအဲ့တော့ဒီမှာအဲ့ဒီလိုကာလပရိယန္တကိုယ်တည်လာလေးကိုလည်းစင်ကြပါစေ။တမာရီပညာအလုပ်ကိုလည်းပဲစွမ်းနိုင်တည်းများကျူစာအထုပါ။အဲ့ဒီလိုဆိုရင်မိမိဟာတရားတရားရှိကြတဲ့ပုဂ္ဂိုလ်ရဲ့အလှကိုခံယူတတ်တဲ့ပုဂ္ဂိုလ်ဖြစ်သွားပါပြီ။ဒါကြောင့်ဘုန်းကြီးရဲ့ယောဂီသူတော်စင်များဟာလည်းပဲအချိန်နဲ့တပြေးညီစက္ကန့်မိနစ်နာရီတိုင်းမှာရှုမှတ်နေကြတယ်။ထိုင်ရင်ရှုမှတ်ကြတယ်၊ရရင်ရှုမှတ်ကြတယ်၊စဉ္ညာချောင်းရင်ရှုမှတ်ကြတယ်။အဲ့ဒီလိုရှုမှတ်အားထုတ်နေကြတဲ့အတွေ့အကြုံမျိုးလည်းပဲအဲ့ဒီရှုမှတ်ပွားများအထုတ်ရတဲ့ဘာဝနာကုသိုလ်တွေ၊သီလကုသိုလ်တွေ၊တမာရီကုသိုလ်တွေရောမရကြဘူးလား။အဲ့လိုအထုတ်ကြတဲ့ပုဂ္ဂိုလ်များကိုအာယုန်တဲ့အချိန်ကာလကလည်းပဲအာယုန်သောလူတန်းကြတဲ့ကုသိုလ်ရှင်များကုသန်းစိမမောနီကမိသားစုများရဲ့အလှူတော်ပါ။အာယုန်တဲ့အချိန်ကာလကလည်းအားလုံးပြည့်ပြည့်စုံစုံနေအချင်းလူတန်းကြတယ်။နောက်နေစွာအလှူရှင်။နေစွာအလှူရှင်ကတော့ကိုကျော်လွင်နှင်းမောင်နှမများပေါ့ကိုကျော်လွင်နှင်းမောင်နှမများကနေပြီးတော့နေစွမ်းလှူရှင်နေရာဖြင့်အာလုံးပြည့်ပြည့်စုံစုံလှူဒါန်းကြပါလေ။ရောက်နေညနေပိုင်းမှာအာဟာရဒါနအလှူရှင်ကိုတင်မင်းလွင်ရွှေစင်ထွန်လင်းကျူဆန္ဒကျူမြို့မြင့်အောင်တို့အာလုံးညီကုံမောင်နှမတစုကနေပြီးတော့လည်းပဲအာဟာရဒါနအနေအချင်းပြည့်ပြည့်စုံစုံလှူဒါန်းကြပါလေ။အဲ့ဒီလိုလူတန်းတဲ့ဒါနကုသိုလ်တွေစောက်တိစောက်ထင်းတဲ့သီလကုသိုလ်တွေတရားတော်နာရတဲ့ကုသိုလ်တွေတရားဘောင်နာတွေပွားများတဲ့ကုသိုလ်တွေဒီတရားစခန်းကြီးဖြစ်မြောက်အောင်ဆောင်ရွက်ရတဲ့ဓမ္မဒါနအမတ္တဒါနကုသိုလ်တွေအားလုံးဘုန်းကြီးတို့ယောဂီများရဲ့တန်တမ်းမှမရှိကြဘူးလား
ရှိပါပါတယ်
အဲ့ဒီကုသိုလ်အစုစုတွေကိုမိဖမ်းမှစပြီးတော့ဝိညာဉ်များကိုမျှတမ်းပေးဝေချင်ရအောင်နော်ကဲယနေ့ယခုပြုပြုသည်မြတ
်
ညဘာကကိုမိဘဆေယမြို့တဟနှင့်ကိုမဆောက်ကြကိုဆောင်နကအရင်စ၍ရှိသည်များလုံးစုံဘုံ31ဖြစ်ဖြစ်သည်များဝိနေယတို့ရကြပါစေ ပေငါဝေသည
်
ညာထွေတာတုခေါ်စေတော်အမြယူတော်မူ ကြပါကုန်လောသာဓုသာဓုသာဓုမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့ဘဝတာဝန်ကြည်ပြုံးပါစေဆိုတဲ့တရားတော်လာအတိုင်းမိဘများရဲ့ကျေးဇူးတရားတွေကိုသိပြီးသိတဲ့အတိုင်းဆန့်နိုင်ကြတဲ့တာကောင်းတမီကောင်းများဖြစ်နိုင်ကြပါစေကဲအလုံးတရားနာပရိသတ်များဘုန်းကြီးတောင်းပါနဲ့နော်ဒီတရားကိုဘုန်းကြီးကဘယ်တော့မှမဟောဘူးဟောတိုင်းလဲဒီလိုမျက်ရည်ပဲကြားလို့ဘုန်းကြီးကရှက်လို့အဲ့မှာမဟောဘူးအခုဒီနေ့ဘုန်းကြီးကပြောလို့ဘုန်းကြီးကဟောတယ်ဟောရင်ဘုန်းကြီးတတိယသွားတယ်တတိယလို့ပြောမိသွားတယ်နော်